ဒီနေ့ဩဂုတ်လဘယ်လောက
်
21ရက်နေ့တဲ့နော်လွန်ခဲ့တဲ့အပတ်တုန်းက homework ပေးခဲ့တယ်နော်အဲ့ဒါအသေးစိတ်ရနေတယ်ဗျဆက်ပြီးတော့လုပ်ကြအောင်ပေါ့ပဋိသင်္သုတိနောင်ပဋိသင်္တိနောင်ပုံမှာအဲ့ဒီလိုအသေးစိတ်ဒါလှုပ်ထားရတော့တကယ်ကြည်တော့မှာနော်အဲ့တော့ပုထုဇဉ်အတွက်ကဇာခွက်တစ်စုံအရိယာအတွက်ကဇာခွက်တစ်စုံအဲ့ဒါလိုသွားလိုက်အဲ့တော့ပုဂ္ဂိုလ်12ယောက်စိတ်ထဲကမှတ်မိနေရမယ်ဘုံ31မှတ်မိနေရမယ်ပဋိသင်္တိစိတ်16ခုမှတ်မိနေရနော်အဲပြီးတော့ဘယ်ပဋိသင်္တိနောင်ပဲသုတိနောင်ပဲပြိတန်နေနှောင်းနေဆိုတာလေနဲ့တိုက်ဆိုင်ပြီးတော့လှုပ်သွားရင်ရပါတယ်ခဲရင်တော့မဟုတ်တယ်မလို့လှုပ်ရတာများတော့တာဝန်များလာတာရှိမယ်မှားတာလည်းရှိမယ်နော်ကောင်းပြီအဲ့တော့ဘုံပိုင်းဆိုတော့ပင်စမာပိုင်းဟာအဲ့ဒါနဲ့ပဲအဆုံးတက်ကြနော်ဒီနေ့ရုပ်ပိုင်းသွားကြမယ်ပရမတ္ထတရားဘယ်နှပါးရှိတော့4ပါးရှိတယ်နော်ဘာလဲစိတ်ရယ်စေတသိက်ရယ်ရုပ်ရဲ့နိဗ္ဗာန်ရဲ့စိတ်ကိုစိတ်ပိုင်းနဲ့ပြခဲ့ပြီเนาะစေတသိက်ကိုစေတသိက်ပိုင်းနဲ့ပြခဲ့ပြီစေတသိက်ပိုင်းမှာစိတ်ကောမပြဘူးလားပြတာပဲစိတ်နဲ့စေတသိက်နဲ့ရှင်းတာလေပကိမင်းဆိုတာလည်းပဲစိတ်ကိုပြာနာထားပြီးတော့ဝေဒနာအစရှိသည့်ဖြင့်เนาะခွဲခြမ်းပြီးပြခဲ့ပြီဝီတိပိုင်းကျတော့လည်းပဲစိတ်ပြာနာပါပဲဟုတ်လားဘုံပိုင်းကျတော့စိတ်လည်းဟုတ်တယ်ကံဆိုတော့စေတသိက်လည်းဟုတ်တယ်ပေါ့เนาะဒါတွေပြခဲ့ပြီအဲ့တော့စိတ်နဲ့စေတသိက်ကိုအမျိုးမျိုးခွဲခြားဝေဖန်ပြီးတော့ပြပြီးပြီပေါ့အဲ့တော့အခုတတိယဖြစ်တဲ့ပရမတ္ထတရားဗါလဲယုတ်တဲ့နော်ယုတ်ပိုင်းကိုအခုဒီနေ့လေ့လာရမယ်တဲ့အဲ့တော့ယုတ်ဆိုတာဗါလဲဆိုတာဟိုအစတော့ကပြောခဲ့ပြီးပြီမှတ်မိသေးလားမသိဘူးတစ်နှစ်ကျော်ပြီနော်ဖောက်ပြန်တတ်သောကြောင့်ယုတ်တဲ့နော်ရုပ်ရဲ့ definition ကတော့ဖောက်ပြန်တတ်သောကြောင့်ယုတ်တယ်ဖောက်ပြန်တတ်တယ်ဆိုတာဘာလဲတဲ့အပူကြောင့်အေးကြောင့်နော်ဆာလောင်မှုသိမှုကြောင့်ရေငတ်လို့ပိုးကင်းတန်းစသည်ကြိုက်လို့ရှေးစိတ်အဲလေရှေးရုပ်အစဉ်နဲ့မတူတဲ့နောက်ရုပ်အစဉ်ဖြစ်သွားတာမျိုးကိုတဲ့ဖောက်ပြန်တယ်လို့ခေါ်တယ်နော်ဟိုအေးတဲ့ခါကျရုပ်ကရုပ်အစဉ်ကတစ်မျိုးမနေလားနော်ပူတဲ့ခါကျတော့ရုပ်အစဉ်ကတစ်မျိုးနေတယ်စားတဲ့ခါကျတော့တမျိုးနေတယ်၊ရင်ငတ်နေတဲ့ခါကျတော့တမျိုးနေတယ်၊ပိုးကောင်တွေပါလိကဲ့တဲ့ခါတမျိုးနေတယ်။အဲ့ဒီလိုရှေးရုပ်အစင်နဲ့မတူတဲ့နောက်ရုပ်အစင်ဖြစ်တာ။အဲ့လိုဖြစ်တာကိုပဲဘာလို့ပမာလို့ခေါ်လဲ။ဖောက်ပြန်တယ်လို့နော်။ဒါကြောင့်မို့ရုပ်ဆိုတော့ဘာလဲ။ဖောက်ပြန်တတ်တဲ့သဘောတရားလို့ဒီလိုမှတ်ထားရမယ်။အဲ့တော့ဖောက်ပြန်တတ်တဲ့သဘောတရားဆိုရင်စိတ်ကောမဖောက်ပြန်ဘူးလား။ရှေးစိတ်အစင်နဲ့မတူတဲ့နောက်စိတ်အစင်နဲ့မဖြစ်ဘူးလား။ဝီတိတွေပြည့်နေတာနော်။ဒါပေမဲ့လို့တဲ့ဒီနေရာမှာကြတော့ကိုထင်းထင်းရှားရှားပေါ့လေနော်မျက်မြင်ထင်းထင်းရှားရှားဖောက်ပြန်တာကိုဆိုလိုတယ်စိတ်ကလူသိတာမှမဟုတ်ဘူးဟုတ်လားတထိုင်နဲ့စိတ်တွေအမျိုးမျိုးဖြစ်နေဘူးလို့မသိဘူးအဲရုပ်ကြတော့သိတယ်နော်သူများကကြည့်လိုက်ရင်ဒီပုဂ္ဂိုလ်မှာဆာလောင်နေတယ်နော်သုံးမို့ချမ်းနေတယ်အိုက်နေတယ်ဒါတွေသိရတယ်ဒါကြောင့်မို့ထင်းရှားတဲ့ထင်းရှားတဲ့ဖောက်ပြန်မှုမျိုးကိုရည်ရွယ်ပြီးတော့ဖောက်ပြန်တတ်သောကြောင့်ယုတ်လို့ဒီလိုခေါ်ရနော်အဲ့ဒီယုတ်ဟာဘယ်လိုဘာညာဆိုတာဒီယုတ်ပိုင်းထဲမှာအကုန်ပါပါလိမ့်မယ်ဟုတ်လားအဲ့ဒီယုတ်ကနော်အခုဒီအဘိဓမ္မာသဘောတရားအရာအဘိဓမ္မာမှာသင်ကြားထားတဲ့ဇယအရာယုတ်ပေါင်းဘယ်လောက်ရှိသလဲတော့28ပါးရှိတယ်ယုတ်အမျိုးအစားပေါင်း28မျိုးရှိတယ်နော်ဒါ chemistry မှာelement နဲ့တူတူတယ်ဟုတ်လားဘုံမှာတော့ element ကဘယ်လောက်လဲတရားကြောနေတယ်နော်အဲ့တော့ဒီမှာတော့ရုပ်ပိုင်းမှာတော့ကိုရုပ်ပေါင်း28မျိုးရှိတယ်လို့ဒီလိုအပြီးတော့မှာဟောတယ်အဲ့ဒီ28မျိုးဒီအမျိုးမျိုးပေါင်းစုပြီးတော့တတ္တဝါတွေဖြစ်နေတယ်နော်တစ်ပင်တော်တော်ရေမြေတွေဒါတွေဖြစ်နေတယ်အဲ့တော့ဒါတွေအကုန်လုံးဟာဒီရုပ်28မျိုးကိုအမျိုးမျိုးဟိုဘာခေါ်လဲအချိုးလိုက်ပေါ်လေစူပေါင်းပြီးတော့ဒါဖြစ်နေတာလေအဲ့ဒီယုတ်28ပါးကိုလည်းပဲနော်အစုလေးတွေခွဲပြီးတော့လေ့လာရမယ်နားလည်ရမယ်တဲ့အဲ့ဒီမှာပထမဆုံးဗါတဲ့တော့ မဟာဘုတ်၄ပါတဲ့နော်မဟာဘုတ်၄ပါတဲ့သူကအခြေခံကြဆုံးပေါ့လေနော် primary လို့လည်းပဲသူတို့အင်္ဂလိပ်လိုကြတော့ခေါ်တယ် essential လို့လည်းခေါ်တယ်သူကအခြေခံကြတဲ့ရုပ်၄မျိုးတဲ့သူ့ကိုပဲဓာတ်ကြီး၄ပါလို့ခေါ်တယ်နော်ဓာတ်ကြီး၄ပါဟုတ်ဓာတ်6ပါးဆိုတော့ကြားဘူးလားမသိဘူးတရားထိုင်ပြီးတော့လူကတော့ကြားဘူးလိမ့်မယ်နော်ဓာတ်6ပါးကျတော့အာကာသတ္တနဲ့ဝိညာဏတ္တထဲတာထားအောင်တော့ဒီမှာတော့ရုပ်တ္တပဲဟုတ်လားဓာတ်ကြီး4ပါးပဲထားဓာတ်ကြီး4ပါးဒါအခြေခံအဲ့ဒီဓာတ်ကြီး4ပါးကိုအမိပြုတ်ပြီးတော့ဖြစ်တဲ့ရုပ်ကိုဥပါဒာယုံလို့ဒီလိုခေါ်တယ်နော်ခုဒီထဲမှာအဲ့ဒါထည့်မရေးမထားဘူးဟုတ်လားအဲ့တော့မဟာဘုတ်4ပါးဥပါဒာယုံ24ပါးအဲ့ဒီလိုပထမခွဲရမယ်နော်ဥပါဒာယုတ်ဆိုတာကမဟာဘုတ်ကိုအမိပြုတ်ပြီးတော့ဖြစ်တာမဟာဘုတ်မရှိရင်ဥပါဒာယုတ်ကမဖြစ်ဘူးဆိုတာနော်မဟာဘုတ်ကိုအမိပြုတ်ပြီးတော့ဖြစ်ရတဲ့ယုတ်မျိုးကိုဘာလို့ခေါ်လဲဥပါဒာယုတ်ဥရဲ့ပါးဆောင်ရေးချရဲ့ဓာတ်တွေရေးချရဲ့နော်ဥပါဒာယုတ်လို့ခေါ်တယ်အဲ့တော့ဟိုဇယားကွက်လုံနေတယ်မပြီးသေးဘူးနော်ဇယားကွက်တော်လုံရတယ်ဟိုဥဇောဒာကူကြီးပြီးတော့လုံနေတယ်အဲ့အဲ့နောက်ဇယားကွက်နဲ့ကြာမှာပို့ပြီးတော့ထပ်ပြီးတော့လေ့လာအဲ့တော့မဟာဘုတ်ရဲ့ဥပါဒာယုတ်ရဲ့အဲ့ဒီလိုနှမျိုးပထမခွဲလိုက်နော်အဲမဟာဘုတ်ကအခြေခံဥပါဒာယုတ်ကအဲ့ဒီမဟာဘုတ်ကိုအမိပြုပြီးတော့ဖြစ်တဲ့ယုတ်တည်းမဟာအဲ့တော့ဥပါဒာယုတ်က24ပါးရှိတော့ပေါ့အဲ့ဒီမဟာဘုတ်4ပါးဟာဘာတွေတုံးနဲ့ဩပထဝီဓာတ်အာပောဓာတ်တေဇောဓာတ်ဝါယောဓာတ်နော်ဒီအစဉ်တိုင်းသွားတယ်ဟုတ်လားဒီအစဉ်လေးလည်းမှတ်မိအောင်မှတ်ဗမာလိုတော့ပါတော့ပထဝီဆိုတော့ပါတော့မြေเนาะအာဘောဆိုတော့ပါတော့ရေတေဇောဆိုတာကမိဝါယောဆိုတာကလေเนาะအဲ့တော့ဗမာလိုကြတော့မြေရေလေမိလို့နှုတ်တက်ကြတယ်ဟုတ်လားဒါမှမဟုတ်ပါဠိအစဉ်တိုင်းကတော့ပါတယ်မြေရေမိလေเนาะအဲ့ဒီလိုတက်ကြီး၄ပါတဲ့ဒီတက်ကြီး၄ပါကိုအနောက်နိုင်ငံသောဖီလိုဆိုဖီမှာလည်းပဲတွေ့နိုင်တယ် Greek philosophy မှာလည်းရှိတယ်တက်လေးပါအကြောင်းเนาะအဲ့တော့ဒီတက်လေးပါဟာဟိုဗုဒ္ဓဘာသာတခုတည်းမှာသာတွေ့နိုင်တဲ့တရားမဟုတ်ဘူးဟိန္ဒူမှာလည်းရှိမှာပဲเนาะဒီတက်ကြီးလေးမျိုးဒါပြီးမဲ့လို့ဒီအဘိဓမ္မာကျတော့ဒီတက်ကြီးလေးပါကနှက်နှဲသွားတယ်ပိမ့်မွေ့သွားတယ်เนาะဘာကြောင့်လဲဆိုတော့ပထဝီဓာတ်ဆိုတော့ဘာလဲเนาะပထဝီဓာတ်ဆိုတော့ဘာမြည်ကြည့်လားဟမ်ဟဲ့ပထဝီဓာတ်ရဲ့လက္ခဏာကဘာလဲဟိုမာတဲ့လက္ခဏာတော့မဟုတ်နူးညံ့တဲ့လက္ခဏာအဲ့ဒါကိုပထဝီဓာတ်လို့ခေါ်တယ်နော်ပါဠိလိုတော့ကက်ခလတ္တလို့ခေါ်တယ်ကက်ခလတ္တဆိုတာမာတဲ့သဘောပေါ့လေမာတယ်ဆိုတော့ relative ပေါ့ဟုတ်လားတခုထောက်လိုက်ရင် तू ကပြော့သွားပြန်တာပေါ့အဲ့ဒီလိုပြော့မှုမာမှုကိုအဲ့ဒီသဘောကိုပထဝီဓာတ်လို့ခေါ်တာမြေကြီးကိုပထဝီဓာတ်လို့ခေါ်တာမဟုတ်ဘူးအဘိဓမ္မာမှာအဲ့လိုနဲ့နဲ့သွားတာတာမညာမြတ်တော်တော့မြေကြီးကပထဝီဓာတ်ပဲနော်ရေဟာအဘောဓာတ်ပဲတာမလို့တကယ်ဒီမှာဆိုလိုတဲ့ဓာတ်ယုတ်နဲ့ဆက်ကျင်ပတ်မှာပါတဲ့ပထဝီဓာတ်ကဘာလဲလို့ဆိုရင်ခက်မာတယ်လို့စာမှာတော့သုံးတယ်နော်မာတဲ့သဘောပြော့တဲ့သဘောကြမ်းတမ်းတဲ့သဘောနူးညံ့တဲ့သဘောနော်အဲ့ဒီဟာကိုဘာလို့ခေါ်လဲပထဝီဓာတ်လို့ခေါ်တာဒါကြောင့်မို့ရေမှာရောပထဝီဓာတ်မရှိနိုင်ဘူးလားရှိတာနော်မိမှာရောပထဝီဓာတ်မရှိဘူးလားရှိတာပဲလေမှာရောပထဝီဓာတ်မရှိဘူးလားရှိတာအဲ့တော့ဒီတက်ကြီးလေးကနေရာတကာတိုင်းမှာရှိတယ်အဲ့ဒီလိုနဲ့နဲ့သွားတယ်မြေကြီးကိုပထဝီဓာတ်ခေါ်တာမဟုတ်ဘူးအမှန်ကနော်အဲ့ဒီမြေကြီးမှာရှိတဲ့ characteristic သဘောတရားရှိတယ်ဒါပါလေခဲမှာမဟုတ်ဘူးအဲ့ဒါကိုပထဝီလို့ခေါ်နော်ပထဝီဓာတ်အာဘောဓာတ်ရေကိုအာဘောလို့ခေါ်တယ်ဒါပေမဲ့လို့အာဘောဓာတ်ဆိုတာဟာရေလားတဲ့ not necessarily ရေမဟုတ်ဘူးเนาะဘာလဲအဲ့ဒီရေမှာရှိတဲ့သဘောတရားယူစည်းတတ်တဲ့သဘောတရားဖွဲ့စည်းတတ်တဲ့သဘောတရားဂျုံမှုန်လေးရှိတယ်ရေထက်လိုက်တယ်ဂျုံမှုန်လေးတွေတစ်ခုနဲ့တစ်ခုစုသွားဘူးလားเนาะဘာဖြစ်သွားလဲလို့ပြောလဲဒီမိုင်းကျုံဖုံနဲ့ရေထည့်ပြီးတော့နေလိုက်ရတယ်အင်္ဂလိပ်လိုတော့ဒိုးလို့ခေါ်တယ်နော်ဟို မုံမလို့ခင်ပါလေဘာခေါ်လဲအဲ့ဒါကျော်ဖို့နဲ့ရင်းနဲ့နေလိုက်တော့ဘာဖြစ်သွားတော့အဲအကွာကောင်းမလို့အဲ့တော့ဖြစ်သွားတယ်နော်အဲ့ဒီဖွဲ့စည်းတတ်တဲ့သဘောတရားကို
ဖွဲ့စ
ည်းမစည်းအပေါ်လို့ခေါ်တာနော်သူတို့အင်္ဂလိပ်လိုကျ fluidity လို့လည်းပြန်တယ်နော် cohesiveness လို့လည်းပြန်တယ်ဟုတ်လားနောက်နောက်ဟိုယူဟုဟာဇရာကွက်ကလေးကပုံမှန်လို့လုပ်ထားတယ်ကောင်းပြီနော်အဲ့ဒါကြောင့်မို့အာဘောဓာရောမြေကြီးထဲမှာမရှိနိုင်ဘူးလားနော်ဒီဒီတစ်သားထဲမှာမရှိနိုင်ဘူးလားရှိတာပေါ့အာဘောဓာရှိလို့တို့ကတစ်ခုနဲ့တစ်ခုကတ်တွယ်ကတ်နေတာအာဘောဓာလုံးဝမရှိဘူးဆိုရင်ဖွာနဲ့သွားတော့မှာနော်အာဘောဓာတဲ့တီဇောဓာဆိုတာကဘာလဲတဲ့နော်တီဇောဆိုတာအရှိန်အဟုန်လို့လဲဆိုလို့နဲ့မီးလို့လဲဆိုတာပေါ့နော်အမှားတော့ဒီမှာကတော့ဘာလဲဆိုတော့ပူမှုအေးမှုကိုခေါ်တာနော်အေးတာလည်းတေဇောဓာတ်ပဲနော်အဲ့ဒါမြတ်သားပြန်ထင်းတာကတေဇောဆိုပူတာကြီးထင်နေကြတာဟုတ်လားအပူနဲ့အေးဆိုလဲခုနကလူက relative ပဲမဟုတ်ဘူးလားနော်ဒီဂရီ90သမားကဒီဂရီ80ကိုပူတယ်ပြောမယ်ဒီဂရီ90သမားကဒီဂရီ80ကိုအေးတယ်ပြောမယ်နော်အဲ့လိုပေါ့ဒီနေ့နေ့အိုက်ဟုတ်လားဒါကိုက90 60နေနေကြနေတော့80ဆိုရင်အပူလာရေနော်ဗမာပြည်လူတွေ70ဆိုပါမှာဟဲ့သူတို့ဖုန်းတော့အဲအေးတော့အေးလေဦးမယ်ကောင်းပြီဒါကြောင့်မို့ temperature နော်တေဇောဆိုတာပါလေ temperature ကိုဆိုလို့လေပူမှုအေးမှုကိုဆိုလို့လေအဲ့ဒီတေဇောသဘောဟာလည်းပဲအရာဝတ္ထုတိုင်းမှာရှိတယ်နော်အရာဝတ္ထုတိုင်းမှာရှိတယ်ဝါယောဆိုတာကပါလေတဲ့လေတက်ပေါ့နော်လေမှာဘယ်လိုတတ္တိရှိတယ်လဲဘယ်လိုလက္ခဏာရှိတယ်လဲဆိုတော့တွန်းကန်တတ်တဲ့လက္ခဏာရှိတယ်နော်တွန်းကန်တတ်တဲ့လက္ခဏာထောက်ထားတတ်တဲ့လက္ခဏာမျိုးရှိတယ်ထောက်ထားတတ်တဲ့သဘောမျိုးရှိတယ်ဘောလုံးနဲ့လေမှုတ်ထက်လိုက်တဲ့ခါကျတော့ဒီလေကတွန်းကန်ထားလို့ဘောလုံးကြီးကပြန်ပြီးတော့ပိန်မသွားတာနော်ထို့အတူပဲအဲ့ဒီလေဝါယုတ်တကထောက်ပံ့ထားတဲ့ပြောကြောင့်မို့တတ္တဝါတွေလည်းပဲဒီကုလိုထိုင်းနေနေမနေနေလေလုံးဝမရှိဘူးဆိုရင်လဲသွားမှာပေါ့လေနော်ဟို support မရှိတဲ့အတွက်ကြောင့်မို့ဒါကြောင့်မို့ထောက်ကန်ပါလေဒီမကြီးရလားထောက်ကန်တောင်းတင်းလျော်ချင်းတမီဆိုတာဟုတ်လားမာစီဆရာတော်ရေးထားတယ်လက်ကရတာတပိစုကတံပဋ္ဌာနော်အဲ့ဒါမျိုးလေးနဲ့နားလည်ရင်တော့ပိုကောင်းတော့ပေါ့လေဟုတ်လားထားပါအောင်အဲ့ဒီလိုတွန်းကန်တတ်တဲ့ထောက်ကန်တတ်တဲ့သဘောတရားမျိုးကိုဝါယောတတ်လို့ခေါ်တာဒါကြောင့်မို့အဲ့ဒါလည်းပဲနေရာတကာတိုင်းမှာရှိတယ်နော်မြေကြီးထဲမှာလည်းရှိတာပဲတက်သားထဲမှာလည်းရှိတာပဲတန်ထဲမှာလည်းရှိတာပဲအေးအဲ့ဒီလိုအခြေခံကြက်တဲ့ဓာတ်ကိုမဟာဘုတ်လို့ဒီလိုခေါ်တယ်เนาะမဟာဘုတ်၄ပါးလို့ပြောရင်လည်းဟုတ်တယ်ဓာတ်ကြီး၄ပါးလို့ပြောရင်လည်းဟုတ်တယ်ဒါကရုပ်ဝတ္ထုအလုံးရဲ့အခြေခံကြတဲ့သဘောတရား၄ခုဒါကြောင့်မို့ရုပ်လို့ခေါ်ပြောလို့အမှန်ကသဘောတရားကိုခေါ်တာเนาะ substance ရှိတာမဟုတ်ဘူးအမှန်ကတော့အခု nuclear science မှာလို့ဟုတ်လားတကယ်လိုက်လိုက်တဲ့ခါကျတော့ဘာမှရှာမတွေ့တော့ဘူး electrical charge တဲ့ energy ပဲဟိုဟာပြတဲ့ခါကျတော့တွေ့တော့တယ်အဲ့ဒီအတိုင်းပဲရုပ်ဆိုရလည်းပဲအဖန်ကဟိုဘုရားဟောအပိဓမ္မာသဘောတရားရဟိုခေါ်လဲအကောင်အထည်ရှိတယ်လို့ဒီလိုမဆိုလို့သဘောတရားကိုပဲရုပ်လို့ခေါ်အဲ့လေရုပ်လို့ခေါ်တာနော်ဒါကြောင့်မို့ပထဝီဓာတ်လို့ဆိုရင်အဲ့ဒီပထဝီရဲ့သဘောတရားမြေကြီးမှာရှိတဲ့သဘောတရား characteristic ပါလေခုနပြောတဲ့ဂျန်ဟိုခက်မှန်မှုနုညံ့မှုနော်အဲ့ဒါမျိုးဒါကြောင့်မို့သဘောတရားထိအောင်သွားရမယ်ဒီအကျံကြီးရုပ်ကျမ်းကြီးမှာတင်ဥစဉ်တော့ရက်မနေရဘူးဒါပဲဒါမဟာဘုတ်၄ပါတဲ့အဲ့ဒီမဟာဘုတ်၄ပါးကိုမှအမိပြုပြီးတော့ကျွင်းတဲ့ဥပါဒာယုတ်24ပါးနော်ဖြစ်ပေါ်တယ်စိတ်နဲ့စေတသိက်လို့ပေါ့ဟုတ်လားစိတ်မဖြစ်ဖဲနဲ့စေတသိက်မဖြစ်နိုင်ဘူးလားမဖြစ်ပေါ်နိုင်ဘူးနော်စိတ်ကရှည်သွားကောင်းဆောင်လို့နေတယ်ဒါကြောင့်မို့စိတ်၌ဖြစ်တတ်သောတရားလို့ဒီလိုစေတသိက်ကို define လုပ်တယ်ထို့တူပဲဒီမှာလည်းပဲမဟာဘုတ်တွေကဥပါဒာယုတ်တွေကို produce လုပ်တာတော့မဟုတ်ဘူးသို့တော့မဟာဘုတ်ရှိမှဥပါဒာယုတ်ကဖြစ်နေအမိပေါ့ဟုတ်လားအိမ်ရှိမှလူနေနိုင်တာမျိုးလိုပေါ့နော်ယင်ရှိမှလူကလူအဲ့ဒီပေါ်တက်ပြီးသွားလို့ရတာမျိုးလိုပဲဒါကြောင့်မို့သူတို့ကိုဥပါဒာယုတ်လို့ခေါ်တော့အင်္ဂလိပ်လိုပြန်တဲ့နေရာမှာ derive material လို့ပြန်တယ်အဲ့ဒါဥစ္စာတော့မကြိုက်ဘူး derive ဆိုတော့ကိုဟိုမဟာဘုတ်တွေကလုတ်လိုက်လို့ဖြစ်တာလို့ဆိုအတိအပြည့်မျိုးလည်းတက်ရောက်တယ်နော်ဒါမို့ဥစဉ်တော့ dependent material ဆိုတာမျိုးကိုကြိုက်တယ်။ညာတော့ဖြစ်အဲဒီ derive လို့ပြန်နေတယ်။အမှန်ကဟိုမဟာဘုတ်၄ပါးကဆင်းသက်လာတာမဟုတ်ဘူး။ မာဘုတ်လေးပါးကနေဦးတော့ပြောင်းပြီးတော့ဖြစ်လာတာမဟုတ်ဘူးတို့ကတိကျရုပ်တွေပဲတို့ဟိုဟိုစိတ်နဲ့စိတ်တိတ်လို့ပဲတို့ဆိုတို့ကမာဘုတ်ရှိမှမာဘုတ်အမိပြီးတော့ဖြစ်တာနော်ကောင်းပြီအဲ့ဒီဥပါဒယုတ်24ပါးမှာပထမဆုံးပါတဲ့တော့ပတာဒယုတ်5ပါတဲ့နော်ပတာဒယုတ်ပါတဲ့တော့အဲ့ဒီပတာဒယုတ်5ပါကစက္ခုပတာဒသောတပတာဒဃာနပတာဒစိဟွာပတာဒကာယပတာဒတဲ့နော်ဒီနေ့မှာပတာထဆိုတော့ဘာလဲပါဠိလိုတက်ရိုက်ပြန်လိုက်ရင်ပတာထဆိုတာကြီးတာကြီးလင်းတာကိုခေါ်တယ်နော်ဒါကြောင့်မို့စက္ခုပတာထဆိုရင်မျက်စိအကြည်ပေါ့နော်သောတပတာထဆိုရင်နာအကြည်ခန္ဓာပတာထနှာခေါင်းအကြည်စိမ်းဝါပတာထလျှာအကြည်ကာယပတာထကိုယ်အကြည်နော်အဲ့ဒီအကြည်ဓာတ်ကဘယ်မှာရှိတယ်လဲစက္ခုပတာထနော်မျက်လုံးထဲမှာရှိတယ်ဒါတော့သိကြတာပေါ့ဟုတ်လားမျက်လုံးကြီးတစ်ခုလုံးကိုစက္ခုပတ္တရလို့ခေါ်တာမဟုတ်ဘူးเนาะစာမှာလာတဲ့အတိုင်းပြောရမယ်ဆိုရင်ဒီမျက်ဒီမျက်လုံးထဲမှာမျက်နှာဝန်းရှိတယ်ပေါ့เนาะအဲ့ဒီမျက်နှာဝန်းအလေလောက်မှာပေါ့ရုပ်တစ်မျိုးရှိတယ်အဲ့ဒီဒီဟိုရူပယုန်တွေဘာတွေထင်တဲ့ရုပ်အဲ့ဒီရုပ်အဲ့ဒီနေရာမှာရှိတဲ့ရုပ်တွေကိုစက္ခုပတ္တရလို့ခေါ်တာเนาะဒါကြောင့်မို့မျက်လုံးတလုံးလုံးကိုစက္ခုပတာရခေါ်တာမဟုတ်မျက်လုံးတလုံးလုံးကိုကြတော့မန္တစက္ခုတတံပါရစက္ခုလို့ခေါ်တယ်အခုဟာကပတာရစက္ခုအခုခေတ်နီးနဲ့ပြောမယ်ဆိုရင်တော့ရက်တီနာဖြစ်လိမ့်မယ်နော်ရက်တီနာမှာသွားပြီးတော့ဟိုဒီဒီ image ထင်တာဟုတ်လားစက္ခုပတာရတဲ့တောတပတာရထို့တူပဲနားထဲမှာရှိတဲ့နားအကြည့်တက်ကလေးနော် inner ear အဲ့ဒီစာမလဲဆိုတော့တော့လက်စုပ်ကလေးနဲ့တူတယ်ဆိုတော့ဒါတော့ဟုတ်တယ်ဟင်အဲဟိုထဲမှာလဲအဲ့လိုပဲဒီလိုအခွေလေးရှိတယ်နားထဲမှာလဲဟင်စက္ခုအဲ့ဒီရှိတဲ့အကြည်ဓာတ်ကိုဒီကအတန်လှမ်းရိုက်တဲ့နေရာဆိုရပါဆိုအတန်လှမ်းဟို receive လုပ်တဲ့ဟာနော်အဲ့ဒီနေရာကိုသောတပတာရလို့ခေါ်တယ်နရွယ်ကြီးကိုသောတပတာရလို့ခေါ်တာမဟုတ်ဘူးဂါဏပတာရဆိုတာနှာခေါင်းနော်ဒါလည်းပဲအနံ့ကိုတိတဲ့နေရာပေါ့ဒီဟိုနှာခေါင်းထဲမှာရှိတဲ့ဟင်အဲ့ဒီတော့မလားအင်္ဂလိပ်လိုပါခေါ်ရမသိဘူးနော်အဲ့ဒီအကြည်တက်ပေါ့အဲ့ဒါကတော့ကျန်းခံဒီမှာကတော့စိတ်ခွာတန်ထန်ရှိတယ်ဆိုတော့ဘာလို့ဆိုနှာခေါင်းနှစ်ပေါက်ကိုဟုတ်လားအဲ့ဒီနေရာပေါ့လေအနံ့အဲ့ဒီဟိုသွားတွေ့တဲ့ခါမှာနာနဲ့စိတ်ဖြစ်ပေါ်စိတ်နိုင်တယ်နော်အဲ့ဒီနေရာကိုဂါဏပတာရလို့ခေါ်စိမ့်ဟွာပတာတာဆိုတာကတော့ taste buds တွေပေါ့ဟုတ်လားရှာမှာရှိတယ်နော်ရှာမှာရှိတဲ့အရသာသိတဲ့အကြည်ဓာတ်ကုကိလူတွေကြတော့မာဒါခွဲလိုက်သေးတယ်နော်ငန်းတဲ့အရသာကိုသိတာကဘယ်နှမှာရှိတယ်ချိုးတဲ့အရသာသိတာဘယ်နှမှာရှိတယ်သူတို့ခွဲတယ်ရှာတစ်ခုလုံးကိုစိမ့်ဟွာပတာတာတော့ရှာကြီးတစ်ခုလုံးကိုစိမ့်ဟွာပတာတာလို့မဆိုလိုဘူးပေါ့နော်ကောင်းပြီကာယပတာတာတဲ့ကာယပတာတာကြတော့ဘယ်နဲ့တော့ဘယ်မှာတည်တယ်လဲကိုအကြည်တက်ဒီကိုလုံးမှာတည်တယ်နော်ခုနစက္ခုပတာဒကမျက်လုံးထဲမှာတည်တယ်သောတာပတာဒကနားထဲမှာခန္ဓာပတာဒကနှာခေါင်းထဲမှာစိတ်မပတာဒကရှာထဲမှာပဲတည်တယ်ကာယပတာဒကကြတော့ခန္ဓာကိုယ်တစ်ခုလုံးပြန့်နှံ့ပြီးတော့တည်တယ်တဲ့အဲ့တော့ခန္ဓာပတာဒကမရှိတဲ့နေရာပါဆိုလက်သေးပေါ့နော်ရှေးထွက်သွားတဲ့လက်သေးမျိုးစပင်ရှေးသွားတဲ့စပင်မျိုးမှာကြတော့ပြောတော့ဗါလေအတမာတို့ဘာလို့ကြတော့ကာယပတာဒကမရှိဘူးလို့ဆိုတယ်နော်အဲ့ဒါမှဒံအတမာဒါနဲ့ပြီးမှမနာတော့တာပေါ့ဟုတ်လားဖုရပါဟိုဟာမဖြစ်တော့တာပေါ့ဒါကြောင့်မို့ကာယပတာထကတော့ကိုတဲ့ဒဂုံလုံးမှတန့်၍တီးတယ်တဲ့နော်ဒီလိုမှတ်ရမယ်တဲ့ဒါအကြည်ဓာတ်၅ပါနော်အကြည်ဓာတ်၅ပါမျက်စိအကြည်နားအကြည်စသဖြင့်အဲ့ဒီအကြည်ဓာတ်၅ပါကိုဘာလို့ခေါ်လဲပတာဒယုတ်၅ပါလို့ခေါ်တယ်နော်ဒီပတာဒယုတ်၅ပါကိုနောက်တုန်းကတွေ့ခဲ့ဘူးလားနော်တွေ့ခဲ့ဘူးပြီနော်ဘယ်ပိုင်းလုံးလားပကိမ့်ပိုင်းလုံးလားနော်စက္ခုဓာရဆိုတော့ဘာလဲနော်စက္ခုပတာရပဲဟုတ်ကလားစက္ခုဝုထုဆိုတော့ဘာလဲစက္ခုပတာရပဲနော်ဒါကြောင့်မို့လုံးဝမကြဘူးတာမဟုတ်ဘူးဟုတ်ကလားနောက်ကတွေ့ခဲ့ပြီသားအဲ့ဒီစက္ခုပတာရကိုပဲဒီဟိုစက္ခုဝิญဉ္စတဲ့စိတ်ဒီနော်ဝิญญาထွက်ရလို့ဖြစ်တဲ့ဖြစ်ကြောင့်မို့သူ့ကိုဓာရလို့ခေါ်နော်တနည်းအားဖြင့် အဲ့ဒီဒီစိတ်တွေရဲ့မိရာဖြစ်တဲ့တည်းကြောင့်မို့သူ့ကိုအမိပြုတ်ပြီးတော့ဒီစိတ်တွေပေါ်တဲ့အတွက်ကြောင့်မို့ဝဋ်ထုလို့ခေါ်တယ်ဟုတ်တယ်မလားအေးစက္ခုဒွါရစက္ခုဝဋ်ထုဆိုတာစက္ခုပဒါရကိုပဲခေါ်တာနော်ထို့တူပဲသောတာပဒါရစသည်တိကောင်းပြီတတိထာနော်စက္ခုပဒါရသောတာပဒါရဂါဏပဒါရစေဝံပဒါရကာဟပဒါရလို့ပဒါရယုံ၅မျိုးရှိတယ်နော်ဘာကြောင့်တတိထာလို့ပြောနေလဲဆိုတော့ဗမာပြည်ကဥကျော်မင်းဆိုတဲ့လူရေးတဲ့စာအုပ်တုပ်ရှိတယ်။ဟောသူကလည်းအဘိဓမ္မာဖီလိုဆိုဖီပြီးတော့ငါလည်းစာအုပ်နာမည်တော့မေ့နေပြီ။အဲ့စာအုပ်ဥစဉ်ရထားတဲ့ကြာလာပြီမဖတ်ဖြစ်ဘူး။ဒီနေ့ကတော့ဥစဉ်တပည့်စာရကသူအဲ့ဒီစာအုပ်လေးနောက်ထပ်ရိုက်တယ်ဒီမှာအမလှတော်လေး attractive ဖြစ်တဲ့စာအုပ်ကအဲ့ဒါနဲ့သူကဒီတန်းပြည်ရိုက်တာမဟုတ်စင်ကာပူမှာရိုက်တာနဲ့တူတယ်။သို့တော့ဒီတန်းပြည်မှာရောင်းတယ်။ရောင်းတော့သူကအဲ့ဒါလေးဝဲလာပြီးတော့ရှင်များစိတ်ဝင်စားလိမ့်မယ်ထင်လို့တဲ့ပြီးတော့အဲ့ဒီချိန်မှာကိုကလည်းစာအုပ်ကလေးကလည်းအမြင်လေးကလှလာကိုအရင်မှဗမာပြည်ရိုက်တာတော့စာအုပ်ကကြည့်လို့ကအမြင်မလှအောင်ဒါနဲ့ဖတ်လိုက်တော့အာစိတ်ပြတ်သွားတယ်အဲ့ဒီစာအုပ်များတော့မဖတ်ကြလိမ့်နဲ့နော်အလွယ်မှားတွေအကုန်ရကုန်လိမ့်မယ်အင်္ဂလိပ်လိုရေးထားတာဥကျော်မင်းဟို IC ရဲ့ဥကျော်မင်းဆိုတာလေအဲ့ဒါတော့အလွယ်မှားတွေပါတယ်သူကဟတရဝုဒ္ဓကိုပတာရရေးလို့ရေးပြီးဟရိယဝတ္ထုနဲ့မနာယတနာကိုအတူတူလိုထင်းအဲမဟုတ်တူတွေလျှောက်ရည်တယ်နော်ဒါကြောင့်မို့ပတာတရုပ်၅ပါးဆိုတော့ပတာတရုပ်က6ပါးမရှိဘူး၅ပါးပဲနော်ဟုတ်လားပတာရ6ပါးရလို့မရှိဘူးအဲ့ဒါလည်းမှတ်ထားပတာရဟာရုပ်အနေနဲ့ပတာတရုပ်ဟာ၅ပါးပဲရှိတယ်စက္ခုသောတခန္ဓာစိဝါကာယနော်အဲပတာတရုပ်၅ပါးပြီးတဲ့နောက်ဘာလာတော့ဝိတယယုတ်ခုနဝိတယဆိုတာအာယုံကိုခေါ်တာနော်အာယုံဝိတယဆိုတာဝိတယတဲ့အာရမဏတဲ့နော်ဂောစရတဲ့ပါဠိမှာသုံးတာရှိတယ်အတူတူပဲအာယုံကိုခေါ်တယ်အာယုံဖြစ်တဲ့ယုတ်နော်အာယုံဆိုတာမှလည်းပဲမျက်စိရဲ့အာယုံနားရဲ့အာယုံပေါ်လေစသည်ဖြင့်အဲ့ဒီအာယုံဖြစ်တဲ့ယုတ်နော်ဘယ်နှပါးရှိတော့ခုနှစ်ပါးရှိတယ်နာပထမဟာပါတော့ရူပယုံနော်ဒုတိယကတတ္တယုံတတ္တယအကန္တယုံစတုထရတ္တယုံပိစမတ္တမသတ္တမဖုထပ်ပါယုံကောင်းပြီရူပယုံဆိုတော့ဘာတော့မြင်ရတာကိုရူပယုံလို့ခေါ်တာနော်မြင်နိုင်တဲ့ရုပ်ကိုရူပယုံလို့ခေါ်တာတွေ့ကြကြတော့လာလိမ့်မယ်နော်ဒီယုံ28ပါးထဲမှာမြင်နိုင်တာဒီတစ်ခုပဲရှိတယ်စကုပ္ပတာရကိုမမြင်နိုင်ဘူးတဲ့နော်ပထဝီဓာတ်ကိုမမြင်နိုင်ဘူးဟုတ်လားမြင်တယ်မြေကြီးတယ်မြင်တယ်မြေကြီးရပါလဲဆိုအဲ့ဒီမြေကြီးမှာရှိတဲ့ရူပယုံကိုမြင်တာနော်ဒါကြောင့်မို့မြင်နိုင်တဲ့ရုပ်ကိုဟိုစာစကားနဲ့ပြောတော့မြင်အပ်တဲ့ရုပ်ကိုရူပယုံကြားအပ်တဲ့ရုပ်ကိုတတယုံနားအပ်တဲ့ရုပ်ကိုကန္တာယုံအရသာအပ်တဲ့ရုပ်ကိုရတာယုံတဲ့နော်ဖုထဘာယုံဆိုတာကအတွေ့အထိကိုဆိုလိုတာအဲ့ဒီဖုထဘာယုံဆိုတာကတဲ့အမှန်ကတော့သီးခြားမဟုတ်ဘူးတဲ့နော်နံပါတ်ကနန်းထိုးပြီးတော့တီးကြတွက်ဖို့ရမလိုဘူးတဲ့။ဘာကြောင့်လို့ဆိုရင်ဖုထဘာယုံဆိုတာတဲ့ပထဝီအားဟာမှားတော့လေပထဝီတေဇောဝါယောနော်ဒီသုံးမျိုးပေါင်းတာကိုအဲဟွာလို့ခေါ်တာတဲ့ဖုထဘာယုံလို့ခေါ်တာတဲ့နော်ဟိုအားဆိုရလေးကိုဖြစ်ပြီးတော့တေလို့ရေးလိုက်နော်ပထဝီတေဇောဝါယောဘာကြောင့်လို့ဆိုတော့အဘိဓမ္မာသဘောတရားအရာကအာပေါ်တတ်ကိုတွေးကြည့်လို့မရဘူးတဲ့ยีไหนละลูกเอราก็ดาตีตีซ้อตัวตีดาอาบ้อยะผั่วซี้หมู่กูฉิโลต่วยโลไม่อยากพูโลดิโลอยู่ซะทาเลยเนาะだจังโมปัทโววีตีซ้อวายอดิ3မျိုးอป้องกูบาโลขอเลยพุทธบายุงโลขอละเออพุทธบายุงสระตีจาชื่อเดโลโซนได้มะล่ะไม่ซูนได้มูมหาบุตร3มาอป้องเมเนาะだจังโมไอ้ดิมหาบุตร3มาอป้องดีเป็นเลยพุทธบายุงဖြစ်ได้ด้วยจังโมวิทยายุค9ปาโลပြောเองแลဟုတ်တယ်၅ပါးလို့ပြောရင်ကောဟုတ်တာပဲเนาะအဲလေ၄ပါးလို့ပြောရင်လည်းဟုတ်တာပဲเนาะရူပယုံတတယုံကန္တယုံရတယုံဖရပါအဲ့ဒါတော်တော်ကြာကြာတော့ရည်တွက်တဲ့ခါကျတော့အလွန်ဟောပြူတယ်သတိမိတ်မိပြီးတော့ပေါန်းတာနှုတ်တာတွေမှာလွယ်လွယ်ကုန်တယ်เนาะဒါအထက်ပေါင်းပြီးလို့တော်ကြာမကြိုက်ဘူးတင်ချာကဟုတ်လားဒါမနှုတ်မိလို့မကြိုက်ဘူးစသဖြင့်ရှိတယ်အဲ့ဒါအလွန်သတိထားရမယ်ဖရပါယုံပါလာရင်သတိထားရမယ်เนาะအေးအဲ့ဒါရူပယုံဆိုတော့ဘာတော့မြင်နိုင်လားတတ္တယုံကြားနိုင်လားကန္နာယုံနာနိုင်လားလာတာယုံအရသာခံနိုင်လားဖောရဘယုံတွေးထိနိုင်လား they correspond to the five patara ပဲเนาะ patara 5ခုနဲ့ဟပ်လိုက်ရင်ရူပယုံကဘုရုအတွက်တော့စက္ခုပတာရအတွက်တတယုံကသောတပတာရအတွက်ကန္နယုံကကာနပတာရအတွက်ရတယုံကဇိမ္မာပတာရအတွက်ဖုဒ္ဓဘာယုံကကာယပတာရအတွက်နော်အခုခုလက်လက်ထမှာခရံကင်ထားတယ်အဲ့ဒီမှာအတွေ့အထိရှိတယ်ဟုတ်တယ်မလားအဲ့ဒီအတွေ့အထိဟာဒီကကာယပတာရနဲ့တိုက်ဆိုင်တာနော်အဲ့လိုတိုက်ဆိုင်မလို့တွေ့အထိမှုကိုဟိုတွေ့အထိမှုကိုသိတယ်ကာယဝိညာဉ်စိတ်ဖြစ်တာဟုတ်လားအေးအဲ့တော့ဒီနေရာမှာပြောဖို့ကောင်းတာတွေရှိတယ်ဒါမှမဟုတ်ဟိုဘေးထွက်သွားလိမ့်မယ်တင်တယ်စက္ခုပတာရရူပယုံစက္ခုဝိညာဉ်ဟောဒီသုံးခုဟုတ်လားစက္ခုပတာရနဲ့ရူပယုံတွေ့တာနဲ့တပြိုင်နက်စက္ခုဝိညာဉ်ပေါ်တယ်ဟုတ်တယ်မလားငါတို့ကစက္ခုဝိညာဉ်ပဲနေလဲဘယ်ထားပဲနေတာဘယ်လို့မှမသိဘူးနော်ဘယ်နဲ့တင်ထားလဲမသိဘူးသို့တော့ဒီနှစ်ခုလာပြီးတော့တိုက်ဆိုင်လိုက်တဲ့နဲ့တပြိုင်နက်စက္ခုဝိညာဉ်ပဲပေါ်လာဟုတ်တယ်မလားအဲ့ဒီတော့ဒီသုံးခုလည်းပေါင်းလိုက်ရောဖတ်တာဆိုတာကတခါပေါ်လာတယ်နော်နောက်ဝေဒနာတင်ညာတွေပါတခါလည်းပေါ်တာပေါ့အေးအဲ့ဒီလိုဒီဒီဗုဒ္ဓအဘိဓမ္မာမှာကစိတ်ဟာဒီစက္ခုဝတ္ထုကိုအမိပြုလို့ဖြစ်တာတော့မှန်တယ်တိုးတော့စက္ခုဝတ္ထုပေါ်မှာသွားနေနေတာမဟုတ်ဘူးအဲ့ဒီမှာကိန်းအောင်နေတာမဟုတ်ဘူးဘယ်မှာနေလဲဘယ်မှာကိန်းအောင်နေလို့ဘယ်သူမှမပြောနိုင်ဘူးတိုးတော့အကြောင်းပေါ်တဲ့ခါကျတော့နော်အကြောင်းတိုက်ဆိုင်လာတဲ့ခါကျတော့ထပ်ပြီးတော့ပေါ်တာပဲဟိုကျန်ကံမှာဥပမာပေးတာကတော့အခုခင်နဲ့ပြောရင်ဟိုမှန်ဘလူးပေါ့နေနေရောင်မှန်ဘလူးမဟုတ်လားမှန်ဘလူးရဲ့နေရောင်ရဲ့လောင်စာရဲ့ဒီသုံးခုဆုံလိုက်တဲ့ခါကျတော့မိထတောက်တာအဲ့ဒီမိဘယ်မှာတိမ့်ထားလဲမှန်နေမှာရှိလားနော်လောင်စာထဲမှာရှိလားနေထဲမှာရှိလားဘယ်မှာရှိတယ်လို့မပြောနိုင်ဘူးနော်ဒီသုံးခုဆုံလိုက်တဲ့ခါကျတော့မိထတောက်တယ်အဲ့ဒါမျိုးလိုပဲဒီမှာလည်းပဲဒီစက္ခုပတာရနဲ့ရူပါယုံနဲ့တွေ့လိုက်တဲ့အခါမှာစက္ခုဝိညာဉ်ဆိုတာထဖြစ်တာပဲနော်။ဒါကြောင့်မို့ရူပါယုံကိုအာယုံပြုတ်ပြီးတော့နော်စက္ခုပတာရကိုမှီပြီးတော့စက္ခုဝိညာဉ်ဖြစ်တာ။ဟုတ်ပြီလား။ဝီထိတွေမှာဆိုရင်အမှီကတစ်မျိုးအာယုံကတစ်မျိုးမဟုတ်ဘူးလား။နော်စက္ခုဝိညာဏဝီထိဆိုရင်မှီတာကစက္ခုပတာရနဲ့နော်တခြားစိတ်တွေကဟရိယဝတ္ထုမှီတယ်။အာယုံကရူပါယုံဟုတ်တယ်မလား။အဲ့လိုသွားတယ်နော်ဒါကြောင့်မို့ဝိတ္တယယုတ်နော်ဂောစရယုတ်လို့လည်းခေါ်ခြင်းခေါ်လိမ့်မယ်အဲခေါ်ခြင်းခေါ်လိမ့်မယ်မဟုတ်ခေါ်တယ်နော်ဂောစရယုတ်လို့လည်းခေါ်တယ်အဲ့ဒါဂောစရယုတ်လို့ခေါ်တာနဲ့ဝိတ္တယယုတ်လို့ခေါ်တာနဲ့အတူတူပဲအဲ့ဒါလည်းမှတ်ထားအောင်တော့ကြကြတော့နှစ်ခုမတူဘူးထင်နေအောင်ကဲဝိတ္တယယုတ်ခုနှစ်ပါးသုံးမို့ဘယ်လောက်တော့၄ပါး၅ပါးပေါ့လေနော်ပြီးသွားပြီတဲ့အဲ့ဒီဝိတ္တယယုတ်ပြီးတဲ့နောက်ကျတော့ဘာဝယုတ်နှစ်ပါးတဲ့နော်ဘာဝယုတ်နှစ်ပါးဆိုတာ sex ကိုပြောတယ်။ဣတိဘာဝယုတ်ဆိုတာကမိမသဘောနော်။ပုံဘာဝယုတ်ဆိုတာကယောက်ျားသဘောယောက်ျားလိင်သဘော။ဒီယုတ်ကိုအကြောင်းပြုပြီးတော့ဒီပုဂ္ဂိုလ်ကိုမိမလို့သိတာနော်။ဒီယုတ်ကိုအကြောင်းပြုပြီးတော့ဒီပုဂ္ဂိုလ်ကိုယောက်ျားလို့သိတာ။အဲ့ဒီယုတ်မျိုးကိုဣတိဘာဝယုတ်ပုံဘာဝယုတ်လို့ခေါ်တယ်နော်။ Not necessarily the sex organs နော်။ဒါကြောင့်မို့အဋ္ဌိဘာဝယုတ်ပုံဘာဝယုတ်ဟာတဲ့တကူလုံးမှပြန့်နှံ့ပြီးတော့တည်တယ်နော်ဒီဆိုတော့လူကိုမျက်နှာမမြင်ရပေမဲ့လို့ဟုတ်လားဆိုတော့ဆစ်လွက်လူနေရဟိုနေပြန်ကြည့်တဲ့အခါမှာဆိုတော့လူကိုမြင်ရမယ်ဆိုတော့မိမယောက်ျားမသိပေမဲ့လို့မြင်လိုက်တာနဲ့ဟုတ်လားသူသွားတာလာတာကြည့်လိုက်တာနဲ့ဒီဟာမိမပဲဒီဟာယောက်ျားပဲမသိနိုင်ဘူးလားသိနိုင်တယ်အဲ့ဒီသိနိုင်တဲ့ဟာမျိုးကိုအဋ္ဌိဘာဝယုတ်လို့ခေါ်တယ်ပုံဘာဝယုတ်လို့ခေါ်တယ်နော်အဲမိမမှာမိမအလိုက်အသွင်တန်ဖန်ယောက်ျားနဲ့မတူဘူးနော်ဟိုလက်ချေစတယ်ဟုတ်လားယောက်ျားကျတော့ဆိုတော့တောင်းတတင်းတင်းခံခံမှတန်ကြံ့ကြံ့ထန်ထန်ရှိတယ်မိမကျတော့နူးနူးညံ့ညံ့ပြော့ပြော့အောင်ရှိတယ်ဒါမျိုးတွေပေါ့လေနော်ပြီးတော့အာပြုံနာရေရာစပြီးတော့လည်းပဲယောက်ျားနဲ့မိန်းမနဲ့မတူဘူးเนาะခလေးဘဝမှာဆိုကစားတာချင်းတူရလားအခုခေတ်တော့တွေ့ချင်းတူလိမ့်မယ်တင်တယ်မသိဘူးเนาะမိန်းကလေးတွေကဘာနဲ့ကစားလို့အိုးပုတ်တူဘာလို့နဲ့ဟာလားဘန်းနဲ့လင်ပန်းလေးဘာနဲ့ကောင်းရွက်ပါကစားတယ်ဟာလားယောက်ျားကလည်းတမျိုးကစားတယ်အဲအဲ့လားမျိုးတွေပေါ့လေအဲသွားတာလာတာလည်းပဲမတူဘူးเนาะယောက်ျားလေးသွားတာကအာ guide တမျိုးမိန်းကလေးသွားတာကတမျိုးပေါ့လေအဲ့တို့ဒါဟာဒီအဋ္ဌိဘဝရုပ်ဘုံဘဝရုပ်ကဖြစ်လာတဲ့အချင်းအရာမတူမှုလေးတွေပေါ့လေနော်အဲ့ဒါတွေရဲ့မှီယာဖြစ်တဲ့ ยุคโอเอทีบาวายุคปุ้งบาวายุคลูกขอเลยนะไอ้เอทีบาวายุคปุ้งบาวายุคหาเนี่ยลูกตัวโกลงมาไปเปลี่ยนหนังไปแล้วตีเลยนะลิงก็มาตาตีดีไม่เข้าปอลไอ้ราบาวายุคหนึ่งบาเนาะนั่นนับว่าจะเสร็จชาวบาวายุคเดอร์เฮดียายุคตัวเราดูดีจังตัวคุณเรามาลูกตัวกูคนเราก็มองหน้ามันไม่ใช่หรอกเนาะเฮดียายุคเฮดียายุคเฮดียาวูทูลูกขอเลยเนาะหฤยยุคดีหฤยยุคဆိုတာဘာလဲတဲ့နော်နှလုံးကိုဟฤยလို့ခေါ်တယ်ဟုတ်လားနှလုံးကိုဟฤยလို့ခေါ်တယ်အဲ့တော့နှလုံးยุคပေါ့ဒီหฤยเนี่ยပတ်သက်ပြီးတော့စကားပြောစရာတွေတော်တော်ရှိတယ်ဘာကြောင့်လဲဆိုတော့ပထမဆုံးနော်ဒီဟဒယယုတ်ကိုပါဠိတော်မှာအဘိဓမ္မာပါဠိတော်မှာတဲ့ရိုက်ဟောထားတာအေးဟဒယဝုထုနော်ဒီဟဒယဝုထုနဲ့ပတ်သက်ပြီးတော့ပြောစရာတွေရှိတယ်ဝီဖန်ထားတာတွေလည်းရှိတယ်ပေါ့နော်အဲ့တော့ပထမဆုံးပါလဲဆိုတော့မြတ်စွာဘုရားဟာဟဒယဝုထုကိုတကယ်တိတိလင်းလင်းမဟုတ်ကြခဲ့ဘူးเนาะဓမ္မသင်္ကနီပါဠိတော်ဆိုတာအဘိဓမ္မာမှာပထမဆုံးကျမ်းကအဲ့ဒီဓမ္မသင်္ကနီပါဠိတော်မှာစိတ်တွေအကုန်လုံးเนาะဟောတယ်စိတ်သိတွေအကုန်လုံးဟောတယ်ရုပ်တွေအကုန်လုံးဟောရတယ်အဲ့ဒီဓမ္မသင်္ကနီပါဠိတော်မှာရုပ်ပိုင်းရှိတယ်အဲ့ဒီရုပ်ပိုင်းမှာဟရိယဝတ္ထုမပါဘူးเนาะအကြောင်းပြတာတွေတော့ရှိပါတယ်ဟုတ်လားဒါကြီးကတော့ပါဠိလည်းနားလည်းမှဟိုပါဠိတော်စာအုပ်လည်းကြည့်ပြီးတော့မှသာပြောလို့ကောင်းတယ်နော်ဟိုဆိုလိုတာကတော့ရသော်ပြကအစုံလှုပ်လှုပ်ဟောသွားတဲ့ခါကျတော့ तू ကအဲ့ဒီအစုံထဲမှာဘယ်ထက်မှဝင်လို့မရပဲဖြစ်တာအဲ့တော့ဒါကိုခြံထားကြတယ်မြတ်စွာဘုရားကနော်ဘာကြောင့်လဲဆိုတော့မြတ်စွာဘုရားရဲ့ရည်ရွယ်ချက်ကတတ္တဝါတွေဒီတရားကိုနာပြီးတော့အကျွတ်တရားရဖို့ရည်ရွယ်ချက်ဒါကြောင့်မို့အဲ့ဒီလိုဟရိယဝုထုကိုအဲ့ဒီထည့်ဟောလိုက်ရင်အစင်ပြတ်သွားမှာဟောလာတဲ့ဟို flow ဟာပြတ်သွားမှာအေးအဲ့ဒါကြောင့်မို့အဲ့ဒါကိုခြံထားခဲ့အဲ့တော့တမန်သင်္ကနီပါဠိတော်မှာဟရိယဝုထုကိုမဟောဘူးနော်ဒါအသေးကြတယ်ဒါဖြင့်ဘယ်မှာဟောသလဲဆိုတော့ပဋ္ဌံပါဠိတော်ကြတော့ဟောထားတာရှိတယ်သို့တော့ဟရိယဝုထုဆိုတဲ့နာမည်ကိုထုတ်ပြီးတော့မြတ်စွာဘုရားကမဟောဘူးနော်ယံရူပနိဒာယအဲ့ဒီလိုအကျဉ်းယုတ်ကိုအမိပြု၍မနောဓာတ်မနောဝိညာဏတ္တဓာတ်တို့ဖြစ်တယ်ထိုယုတ်ကထိုဓာတ်တို့အားနိတ္တယတ္တတွေဖြင့်ကျေစုပြုတယ်စတဲ့ဖြင့်ဒီလိုဟောသွားတယ်အဲ့တော့အဘိဓမ္မာအဲ့ဒီပဋ္ဌာန်းမှာတောင်းမှာမြတ်စွာဘုရားကဟတ္တယဝုထုဆိုတဲ့နာမည်ကိုမဟောဘဲနဲ့နာမည်နဲ့မဟောဘဲနဲ့ a certain material property ပေါ့နော်အကျဉ်းယုတ်တစ်ခုကိုအမိပြုတော့ဖြစ်တယ်မနောတ္တမနောဝိညာဏတ္တဖြစ်တယ်ထိုယုတ်ကအဲ့ဒီမနောတ္တမနောဝိညာဏတ္တကိုမနေတ္တယတ္တိပြန်ကျေစုပြည့်တယ်စတဲ့ပြန်ဒီလိုသာဟောသွားတယ်ဒီလိုဟောသွားတော့ကိုအထကရဆရာများကဘယ်လိုအကြောင်းပြပြီးတော့ယူတယ်လဲဆိုတော့ဒါဟာဟတ္တယဝုထုကိုပဲမြတ်စွာဘုရားဟောတော်မူတာနော်ဘာကြောင့်လို့ဆိုတခြားယုတ်တွေမဖြစ်နိုင်ဘူးဒီနေရာမှာနော်အကြောင်းပြတာတွေရှိပါတယ်ဟုတ်လားတခြားယုတ်တွေမဖြစ်နိုင်ဘူးဒီရုပ်သာဖြစ်နိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားဟာဟတ္တယဝုထုကိုဆိုလိုတယ်ဆိုပြီးတော့အဲ့ဒီလိုအထကထာတွေကအကြောင်းပြပြီးတော့ဟတ္တယဝုထုကိုပဲကောက်တယ် interpret လုပ်တယ်အဲ့တော့တိုက်ရိုက်ကတော့ကိုဟတ္တယဝုထုပဲဘာပဲလို့ဟောထားတာမရှိဘူးနော်ခုနပြောတဲ့ဟိုအများဆိုင်စကလုံးနဲ့ပေါ့လေအကျဉ်ရုပ်တစ်ခုကိုအကြောင်းဟိုမှီပြည့်ရည်လို့ဒီလိုသာဟောသွားတယ်ဒါကြောင့်မို့ဒီအဲ့ဒီခက်ကဟတ္တယဝုထုမှာစိတ်မှီတယ်ဆိုတာကိုအများကပဲလက်ခံထားတဲ့သဘောရှိတယ်ပေါ့လေနော်အဲ့ဒါကြောင့်မို့အထက္ခရာဆရာများကလည်းပဲဒီတခြားစိတ်တွေပေါ့လေစကုဝိညာဉ်သောတာဝိညာဉ်ကလွဲတယ်တခြားစိတ်တွေဟာဟတ္တယကိုမှီတယ်ဥစဉ်တို့ဘဝလုံးဟတ္တယမှီတယ်မမှီဘူးပြောခဲ့ရမဟုတ်လားနော်အေးအဲ့ဒါကြောင့်မို့ဟတ္တယဝုထုဟာယင်ဟိုနှလုံးဆိုလို့နှလုံးထဲမှာရှိတဲ့ဟာပေါ့လေအဲ့ဒါကိုပဲဟတ္တယဝုထုယုံလို့ဒီလိုပဲယူဆတယ်နော် အဲ့ဒီအများအယူအဆတိုင်းပဲအခုအစင်အလားယူဆလာခဲ့ကြတယ်ဟုတ်လားအခုခေတ်မှာစိတ်ဟာအုံနောက်မှာတည်တယ်အုံနောက်ခုမှီတယ်ဆိုပြီးတော့အခုခေတ်ကပြောလာကြတဲ့ခါကျတော့လူတွေကအဲ့လိုပေါ့လေဖယားကဟရိယဝတ္ထုလိုတိကျဟောခဲ့တာမဟုတ်ပါဘူးအဲ့တော့အုံနောက်လည်းဖြစ်နိုင်ပါတယ်ပေါ့ဟုတ်လားအဲ့ဒီရုပ်ဟာအဲ့တော့မြတ်စွာဘုရားဟာစိတ်ကအုံနောက်မှီတယ်ဆိုတော့လည်းပဲမြတ်စွာဘုရားအလိုမဆန့်ကျင်ပါဘူးလို့ဘာလို့လဲလောက်လာကြတယ်ပေါ့လေနော်ဒါတော့မပြောတတ်ဘူးဟာဒီအုံနောက်မှီတယ်ဆိုတာကဒါတော့မှအခုတကယ်အုံနောက်ကိုလေ့လာတဲ့ခါကျတော့သူတို့လည်းပဲတိတိကျကျကြီးဟောလားအေကန်ကြီးမဟုတ်ပြန်ဘူးတဲ့အဲ့တော့လိုက်ရင်သူတို့ကဟိုဖြစ်သွားလိမ့်မယ်အဲ့လိုအဲ့တော့ဥစဉ်တို့ကတော့မပြင်းနိုင်ဘူးဟုတ်လားဒါပဲမင်းတို့မှားတယ်ပြောချင်းလည်းပြောတော့ပဲနော်ဟရိယဝတ္ထုမှီတယ်ဆိုတော့ဥစဉ်တို့ကမပြင်းနိုင်ဘူးအဲခုနလိုဟရိယဝတ္ထုဟာနှလုံးမဖြစ်မလားဘာပဲဖြစ်မလားဆိုတာကတော့မသိနိုင်ဘူးပေါ့လေအဲ့တော့နှလုံးကြီးဟာတကယ်ဟရိယဝတ္ထုလားတခါလာပြန်တယ်နော်ဒီနှလုံးဆိုအကြီးကြီးမဟုတ်လားနော်အကြီးကြီးပဲပြောကြပါဆိုလက်တဆုပ်လောက်ရှိတယ်လို့ပြောတာအဲ့ဒီတစ်ခုလုံးကဟရိယဝတ္ထုလားတဲ့ဆိုတော့မဟုတ်ဘူးတဲ့နော်အဲ့ဒီဟရိယနှလုံးအိမ်ထဲမှာတော့သွေးသွားနေတယ်တဲ့အဲ့ဒီသွေးတစ်မျိုးရှိတယ်ကံကြောင့်ဖြစ်တဲ့သွေးအဲ့ဒီသွေးကိုဟရိယဝတ္ထုလို့ခေါ်တာတဲ့နော်စာရဲအစိုးတန်းပြောမယ်ဆိုတော့လက်တစ်ခုစာလောက်သွေးရှိတယ်တဲ့မှန်တော့အခုခေတ်စိတ်ပညာရပြောမယ်ဆိုသွေးရအများအပြောင်းလဲနေရှိတယ်မဟုတ်လားသူအဲ့ဒီမှာသွေးရှိအဲ့ဒီသွေးကိုသူအဲ့ဒီသွေးဟာဟရိယဝတ္ထုလို့ဒီလိုယူရမယ်တဲ့နှလုံးသားကြီးတစ်ခုလုံးကိုဟရိယဝတ္ထုလို့ယူရမှာပေါ့အဲ့ဒါဟရိယဝတ္ထုနော်ဟရိယဝတ္ထုကတော်တော်အရေးကြီးတယ်ဘာလို့ဆိုများစွာသောစိတ်တွေဟာဟရိယဝတ္ထုကိုမိကြမိရတယ်မဟုတ်ဘူးလားနော်အဲ့ဒီဓမ္မသင်္ကနီမှာမဟောတာကတော့ခုနလိုဟိုအစဉ်ပြတ်သွားမှာဆိုလို့ဟောနေတဲ့အစဉ်ဟိုဒုတ်လို့ခေါ်တာပေါ့လေဒုတ်ဆိုနှစ်ခုတည်းဟောသွားတာအောင်နော်အဲ့ဒီအစဉ်ပြတ်သွားမှာဆိုလို့အဲ့ဒီကြောင့်အကျေဆိုရင်တော့ကိုနောက်ပတ်မှဖြစ်ဖြစ်ပြောကြတော့နော်နားထောင်ဖို့တော့ကောင်းတယ်နားလေသိဖို့တော့ကောင်းတယ်ဟုတ်လားရှေ့ပဲတွားရကြအောင်ဆိုဒီနေ့ယုံ20ချပ်ပါဟရိယယုတ်ပြီးတော့ဗာယုတ်တော့ဇီဝိတယုတ်ဇီဝိတဆိုတော့အသက်ပေါ့နော်ဇီဝိတိန္ဒြေစေတသိက်ဆိုတာတွေ့ခဲ့ပြီမဟုတ်လားအဲအဲ့ဒါကနန်ဇီဝိတလို့ခေါ်တယ်နော်အခုဒီဟာကဗာတော့ယုတ်ဇီဝိတာအဲ့ဒီဇီဝိတာရှိတဲ့အတွက်ကြောင့်မို့တဲ့လူခန္ဓာကိုမပုံမတိုးဖြစ်တာတဲ့နော်သိတဲ့ခါကျတော့ဒီဇီဝိတာကင်းသွားပြီဒါကြောင့်မို့သိတဲ့ခါကျတော့ပုံတိုးသွားတယ်နော်ဆွေးမြေ့သွားတယ်အဲ့ဒီလိုမဆွေးမြေ့အောင်မပုံမတိုးအောင်စောင့်ရှောက်တတ်တဲ့တဘောတရားယုတ်တရားတစ်ခုကိုဘာလို့ခေါ်လဲဇီဝိတယုတ်လို့ခေါ်တယ်အဲ့တော့နန်ဇီဝိတာကနန်တရားတွေကိုစောင့်ရှောက်တယ်ယုတ်ဇီဝိတာကယုတ်တရားတွေကိုစောင့်ရှောက်တယ်နော်အဲ့ဒီဇီဝိတရှိတာနဲ့မရှိတာအမိပြုပြီးတော့တတ္တဝါဟုတ်တာနဲ့မဟုတ်တာခွဲခြားသွားတာပဲနော်ဟိုအတ္တဉ္ဇတ်ပြမာရီမှာအတ္တဉ္ဇတ်ဘုံမှာသွားဖြစ်တဲ့အခါကျတော့ရှင်းတူကြီးလို့သွားဖြစ်တယ်လို့ဆိုတယ်နော်အဲဒါဖြစ်ရင်အဲ့ဒီမှာသွားဖြစ်တဲ့နံလုံးဝမရှိတဲ့အတ္တဉ္ဇတ်ပြမာတယောက်နဲ့နော်တကယ်တစ်သားထူထားတဲ့ရှင်းတူနဲ့ဘာကွာတယ်လဲဆိုတော့တစ်သားလှုပ်ထားတဲ့ရှင်းတူကဇီဝိတမရှိဘူးဟိုမှာကဇီဝိတရှိတယ်အဲ့ဒါကွာနော်ဇီဝိတရှိတဲ့အတွက်ကြောင့်မို့သူ့ကိုတတ္တဝါလို့ပဲခေါ်ရတယ်စိတ်မရှိပေမဲ့လို့ယုတ်တုကြတော့တစ်သားယုတ်တုကြတော့ဇီဝိတမရှိတဲ့အတွက်ကြောင့်မို့တတ္တဝါလို့ဥစဉ်လို့မခေါ်ဘူးအသက်ရှိတယ်လို့လက်မခံနော်တစ်ပင်နေပါလေတိတိုင်းပဲဒါကြောင့်မို့ဇီဝိတအရာအရေးကြီးတယ်ဒီဇီဝိတယုတ်ကတဲ့နော်ဒီတက်ရှိတတ္တဝါတဏ္ဍမှာသာဖြစ်နိုင်တယ်တဲ့နော်အပြင်ပတ်ဘိဓာမှာမဖြစ်နိုင်ဘူးတဲ့နောင်တော့ဒါပေါ်လာလိမ့်မယ်နော်အဲ့ဒါလည်းအရေးကြီးတယ်မှတ်ထားဖို့။ဘာကြောင့်လို့ဆိုတော့အခုခေတ်မှာကတစ်ပင်နေမှာအသက်ရှိတယ်လို့ဒီလိုပဲယူဆနေကြတယ်နော်သူတို့ကတေချာလိလာတယ်တဲ့အဲ့ဒါဒီတစ်ပင်ကိုလူတယောက်ကသွားပြီးတော့စိတ်ထားရင်နောက်တစ်ခါဒီလူလာရင်အဲ့ဒီတစ်ပင်ကတမျိုးတမီပြောင်းလဲတယ်လို့ဆိုတာပဲဟုတ်မဟုတ်တော့မသိဘူး။အဲ့တော့ तू ကဟိုကြောက်တတ်တဲ့စိတ်ရှိတယ်လို့ဘာလို့လို့ပေါ့လေ။ဘာပဲပြောပြောနော်ဦးစင်းတို့အနေနဲ့ကတော့ဇီဝိတာဆိုရဲအသက်တော့မရှိဘူးကွာဒါကတော့အေကံပြောရမှာအပြီးလို့မှအခြေခံပြီးတော့ဟုတ်လားဒါမှမဟုတ်မင်းတို့တခြားနည်းနဲ့ဟ ဟို react လုပ်တာတွေဘာတွေတော့ဖြည့်ရှင်ဖြစ်နိုင်မယ်ရုပ်တရားချင်းချင်းလည်းပဲ react လုပ်နိုင်တာပဲဟုတ်တယ်မဟုတ်လားဆိုတော့ကိုဒီခန္ဓာကိုကလိုရှာ vibration ရှိတယ်အဲ vibration ထိပြီးတော့ဟိုရုပ်တရားမှာတမျိုးတမျိုးပြောင်းလဲတာမျိုးဖြစ်ရှင်တော့ဖြစ်နိုင်မယ်သို့တော့အဲ့ဒီသစ်ပင်မှာစိတ်စေတနာရှိတယ်ဆိုတာကိုတော့ဦးဇင်းတို့အနေနဲ့အပြီးတော့မှအနေနဲ့လက်မခံနိုင်ဘူးအဲဇီဝိတမရှိဘူးလို့ပဲဒါတော့ယူရမယ်အတခြားတနည်းနဲ့အသက်ဇီဝိတမဟုတ်တဲ့အသက်မျိုးပေါ့လေရှိချင်ရှိမယ်ဒါတော့မသိဘူးပေါ့ဟုတ်လားအသက်ဆိုတာခုနပြောလူသမုတ်ထားတဲ့သစ်ပင်အသက်ဆိုတာရှိတာပေါ့ဟုတ်တယ်မလားသစ်ပင်ရှင်တယ်သေတယ်လို့ပြောဆိုနေကြသေးတာပဲတခါအဲ့ဒီမှာဟိုဒီကမတယောက်နဲ့ဘုန်းကြီးကလည်းညင်းလာတာဦးစင်းကဘုန်းကြီးကထိုင်ပြီးရည်ကျင်းတယ်ဘာလို့ဆိုတော့အသက်ဆိုတာကို define မလုပ်ဖက်နဲ့ပြောနေကြတာဟုတ်လားအဲ့တော့ तू ကလည်းဟုတ်တော့ကိုယ်လည်းဟုတ်တော့ဘာသူပြောတဲ့အသက်ဟာဘာလဲပထမတော့ define လုပ်ရမယ်ဟုတ်လားဒီဟာမလုပ်ရင်ပယ်တော့မှမရဘူးအဲတမျိုးစီပေါ့ကိုယ်ဟာနဲ့ကိုယ်ကတော့ဟုတ်နေအဲ့တော့ဦးစင်းကတော့အသက်ဆိုဟုတ်ပြီအသက်ဆိုတာဘာလဲအဲ့တော့အသက်ဆိုတာဇီဝိတကိုခေါ်တယ်ယောဇီဝိတနဲ့ဇီဝိတရှိတယ်ဒီဇီဝိတကအစ္ဆတတန်တာဒီတတ္တဝတန်တာမန္တရနိုင်တယ်လို့ဖုရားဟောတယ်နော်အပမှာမရနိုင်ဘူးမရှိနိုင်ဘူးလို့ဆိုတယ်ဒါကြောင့်မို့အပမှာမရှိနိုင်ဘူးအသက်မရှိနိုင်ဘူးဒါမှလို့မြတ်စွာဘုရားကိုယ်တိုင်လည်းဟိုဆိုတော့လူတွေဟာအသက်ရှိတယ်လို့ယူဆတယ်ယူတတ်တယ်ဆိုတာကိုမြတ်စွာဘုရားလည်းသိတာပဲနော်ဒါမှလို့အဲ့ဒီဇီဝိတဆိုအသက်မျိုးမရှိဘူးเออก็มีดีชีวิตหาเนาะยุคเตยะเเละมาอุตโนยุคดิโกไม่เป็ดโหไม่ปุ๊บไม่ตู้อ๋อสุบาร่อเลยเนาะตูอ่ะตูรุตีนี่ต้องซ้อนชอกดาบ่เนาะตะตะลงอเมียนันนี่ตีนี่กูก็ตูโกไหนต้องมาตีมามาหมดเว้ยเอาล่ะเออตูตีนี่ต้องตะชายุคดิตีนี่ต้องมาซ้อนชอกดาโอ้เว้ยกูสุโลเลยเนาะชีวิตยุคนอกตะคูก็บ่าร่ออาหารยุคเตอาหารสออาสาสาโอ้ขอเนาะอาหารမဟုတ်ဘူးเนาะอาหารလူတွေอาหารကြီးခေါ်ကြတယ်ဟုတ်လားဘာမစကားလဲอาหารอาหารเนี่ยเนาะအမှန်တော့อาหารอาหารဆိုတာဟိုတာမညာအပြင်ပြောရင်တော့အစာပေါ့လေသို့တော့အခုဒီမှာဆိုလိုတဲ့อาหารยุคကအဲ့ဒီအစာမှာပါတဲ့ဩဇာလို့ခေါ်တယ်เนาะအစာမှာပါတဲ့ဓာတ်တစ်မျိုးခေါ်မှာပေါ့လေဩဇာဓာတ် nutrient အစေလို့လည်းတုံးတယ်နော်အဲ့ဒီဒီဩဇာဓာတ်ကိုအာဟာရလို့ခေါ်တာတခါတလေဩဇာဆိုတဲ့အစကလုံးကိုတုံးတယ်ပါဠိမှာနော်အဲ့ဒီဩဇာကိုအာဟာရလို့ခေါ်တာဟာခွာကြီးတစ်ခုလုံးကိုအာဟာရခေါ်တာမဟုတ်စားစရာကြီးတစ်ခုလုံးကိုအာဟာရခေါ်တာမဟုတ်အဲ့ဒီစားစရာထဲမှာပါတဲ့အာဟာရနော်ဩဇာဓာတ်ကိုအာဟာရယုတ်လို့ခေါ်တယ်နောက်တစ်ခုကတော့ပါတော့အာကာသယုတ်တဲ့ဒါတော့ space ပဲနော်ဟင်းလင်းဖြစ်နေတာအဲ့ဒါကိုလည်းပဲယုတ်လို့ပဲဒီနေရာမှာခေါ်တယ်အမှတော့ဘာမှမရနိုင်တဲ့ဟာပဲတဘာဝအဖြစ်မကျမရနိုင်တဲ့ဟာပဲနော်အာကာသယုတ်အထူးသဖြင့်တော့ကိုနောက်ခါကျတော့ကလပ်ဆိုတာလာလိမ့်မယ်နော်ဟို group တွေဖွဲ့တဲ့အခါကျတော့အဲ့ဒီ group တွေတစ်ခုနဲ့တစ်ခုနဲ့တစ်ခုနဲ့တစ်ခုကြားမှာရှိတဲ့ယုတ်ကိုအာကာသယုတ်လို့ခေါ်တာ group ဆိုတော့ယုတ်ရှိခုကို group တခုဖွဲ့ထားမယ်ရုပ်ကိုယ်ကို group တခုဖွဲ့ထားမယ်ဒီ group တခုနဲ့ဟို group တခုကြားမှာကျတော့အဲ့ဒီအာကာသရှိတယ်အဲ့ဒီကွက်လက် space ကိုပဲဒါအာကာသလို့ခေါ်အာကာသရုပ်ပြီးတဲ့နောက်ပါလာလဲဝိညာဉ်ရုပ်နှစ်ပါတဲ့ဝိညာဉ်ဆိုတာတိစေတာကိုဝိညာဉ်လို့ခေါ်တယ်နော်ဝိညာဉ်တိဆိုရယ်ပါဠိစကားကလာတယ်တိစေတာကာယဝိညာဉ်ဆိုတာကကိုဖြင့်တိစေမှုနော်ကိုယ်ဖြင့်သိစေတတ်တဲ့သဘောတရားဝစီဝိညာဉ်ဆိုတာကနှုတ်ဖြင့်သိစေတတ်တဲ့သဘောတရားလက်ကလေးဒီလိုလုံးလိုက်တော့တာဘာတော့ခုဒီနိုင်ငံမှာဆိုရင်ခေါ်တာမဟုတ်လားငါရှိလာခဲ့လို့နော်ဥစဉ်တို့ဗမာကခေါ်ရင်တော့လက်ရခေါ်တယ်ဟုတ်တယ်မလားအေးအဲ့တော့သူနိုင်ငံနဲ့သူပဲဝိညာဉ်ကနော်ဘာပဲပြောပြောဒီခန္ဓာကိုယ်နဲ့ကိုယ့်ရဲ့အလိုကိုသူတစ်ပါးကိုသိစေတာအဲ့ဒါကိုကာယဝိညာဉ်လို့ခေါ်တယ်အဲ့တော့အမှန်တမ်းပြောရင်လှုပ်ရှားမှုသဘောတစ်မျိုးပဲဒီခန္ဓာကိုယ်ထဲမှာဖြစ်လာတဲ့နော်ရုပ်တစ်မျိုးပဲအဲဒီရုပ်ကဟိုလှုပ်ရှားတဲ့သဘောပါတယ်အဲ့ဒါကိုကာယဝိညာဉ်လို့ခေါ်တယ်ဝစီဝိညာဉ်ဆိုတာကစကားပဲအခုစကားပြောတော့ကိုစကားအတန်ကိုနားထောင်ပြီးတော့ကြားတဲ့လူကအတိပ္ပယ်သိတယ်နော်
ကိုဘာသာမို့ကိုဘာသာအဓိပ္ပာယ်သိတယ်သူမျိုးဘာသာနဲ့ပြောလဲကိုကတက်နေရင်သူမျိုးဘာသာအဓိပ္ပာယ်လည်းသိတယ်အဲ့ဒီလိုဟိုဝစီဝိညာဉ်ဆိုတာအမှန်တော့အတန်လိုဟာတစ်မျိုးပဲနော်အဲ့ဒါကိုဝစီဝိညာဉ်လို့ခေါ်တယ်သူတို့ကလည်းပဲဒီရုပ်တို့ရဲ့ထူးခြားတဲ့အမှုအရာတစ်မျိုးပဲအမှန်ကတော့နော်ဒီခန္ဓာကိုယ်ရဲ့ထူးခြားတဲ့အမှုအရာဇကားတန်ရဲ့ထူးခြားတဲ့အမှုအရာတစ်မျိုးအတန်နိုင်ငံသိစေတာမဟုတ်ဘူးနော်လေတိုက်တဲ့အတန်ကဘာမှမသိစေဘူးဟုတ်တယ်မလားအဲလူလုတဲ့အတန်ကြတော့သိစေတယ်နော်အဲ့ဒါမျိုးပေါ့အဲ့ဒါမျိုးကာယဝိညာဉ်ဝစီဝိညာဉ်ဝိညာဉ်ယုတ်နှစ်ပါးလို့ဒီလိုဆိုတယ်အဲ့ဒီဝိညာဉ်ဆိုတဲ့စကားလုံးကိုနောက်ကတွေ့ခဲ့ပြီလားတွေ့ခဲ့ပြီပုံပိုင်းတော့နော်ကာယဝိညာဉ်ကိုကာယဓာတ်လို့ခေါ်တယ်ဝစီဝိညာဉ်ကိုဝစီဓာတ်လို့ခေါ်တယ်လို့နောက်တော့လာခဲ့ပြီကံပိုင်းတော့နော်အေးဒါကူဒီမှာလာတွေ့တယ်နောက်ပါတော့ဝိကာရယုတ်၅ပါးတဲ့နော်ဝိကာရဆိုတာဖောက်ပြန်တယ်လို့တော့သုံးလေးရှိတယ်သို့တော့ဟိုအခြေအနေသဘောပါပဲနော်အချင်းအရာတစ်မျိုးပေါ့လေကာယတ္တလဟုတာတဲ့နော်ဆိုတော့ပို့ပါတဲ့သဘောတဲ့ယုတ်မှာပို့ပါတဲ့ပို့တဲ့အခါပို့ရမဟုတ်ဘူးလားနော်ကိုဟိုကျမ်းမာတဲ့အခါအစားတော်ကောင်းကောင်းစားရတဲ့အခါနော်ရာသီဥတုကောင်းတဲ့အခါယုတ်ရဲ့ပေါ်ပါမှုထင်ရှားတာနော်ပြီးတော့ကာယတ္တမုဒ္ဒတာဆိုတာကနုညံ့နော်နုညံ့နဲ့ဆိုတာဟိုလိုဆွဲလဲရဒီလိုဆွဲလဲရတာမျိုးပေါ့အဲနုညံ့နာကတမျိုးလေဟိုကာမိညတာဆိုတာကအမှုနဲ့ခန့်တယ်လို့သုံးတယ်ပမာစကားပဲဟိုကာယကာမိညတာတော့လည်းပါခဲ့ပြီဟိုစေတသိက်တော့လေနော် adaptability လို့ခေါ်တယ်အဲ့ဒီလိုနုညံ့နာမျိုးဟိုလိုဒီလိုဘယ်လိုလုပ်လို့ဆွဲတိုင်းပါတာမျိုးပေါ့လေနော်အဲ့ဒါကိုကာမိညတာဟိုတုန်းကစိတ်စေတသိက်တို့ရဲ့လဟုတာမုဒ္ဒတာကမညတာအခုဟာကရုပ်ရဲ့နော်ကာယဒီနေရာမှာကာယအရာရုပ်ရောပဲကာယရုပ်ရဲ့အဲပေါ့တာနူးညံ့တာအမှုနဲ့ခန့်တာနော်ဒီ၃မျိုးနဲ့ခုနပြောခဲ့တဲ့ကာယဝိညာဉ်ဝစီဝိညာဉ်နှစ်ခုပေါင်း၅ခုကိုဝိကာရယုတ်လို့ခေါ်တယ်တဲ့နော်အချင်းအရာတစ်မျိုးပါပဲအမှန်ကတော့ဟိုရုပ်အစ်စ်တော့မဟုတ်ဘူးအမှန်ကနော်တော်တော့အဲ့ဒီရုပ်အစ်စ်ရဲ့အချင်းအရာတစ်မျိုးကိုပဲရုပ်လိုပဲတခါဒီမှာဟိုတင်စားပြီးတော့တုံထားတယ်နော်ဝိကာရရုပ်ပြီးတော့ပါတော့လက္ခဏာရုပ်၄ပါတဲ့နော်လက္ခဏာဆိုတော့ဗာလဲ sign အမှတ်အသားကိုလက္ခဏာလို့ခေါ်တယ်နော်ရုပ်ဒီရုပ်တခြားရုပ်တွေရဲ့ဟိုအမှတ်အသားဖြစ်တဲ့ရုပ်ပါပဲဥပါစယနော်တန်တတိအမှန်ကတော့ဟိုပထမဖြစ်တာနော်ဥပစေယတန်တတိယလည်းဖြစ်တာပဲဒါကြောင့်မို့အောင်လာကြတော့ဟိုတုတ်တံပါဠိတော်တို့မှာတဲ့ဟောထားတဲ့ဇာတိယုတ်တစ်ခုကိုပဲတဲ့နော်ဒီအဘိဓမ္မာကြတော့ဥပစေယတန်တတိလို့နှမျိုးခွဲပြီးတော့ဟောတယ်ဟုတ်ကလားအဲ့ဒီလိုအဲ့တော့ဟိုစာမဆိုတာကတော့ကိုဘဝတစ်ခုမှာတဲ့နော်အဲဘဝတစ်ခုမှာပရိသန္တိနေတယ်လို့ဆိုတဲ့အခါကျတော့စိတ်ပြီးတော့ရုပ်အချို့ဖြစ်တယ်။ဒါမှမဟုတ်ဘဝတစ်ခုမှာရထတဲ့ရုပ်အကုန်လုံးကပရိသန္တိခိုက်တာမှမဖြစ်သေးဘူး။နော်။ဆိုတော့ပရိသန္တိခိုက်တာမှာစက္ခုပဒါရမဖြစ်နိုင်သေးဘူး။တောဋ္ဌပဒါရမဖြစ်နိုင်သေးဘူး။စသည်ဖြင့်ပေါ့။နော်။အဲ့တော့အဲ့ဒီဘဝတစ်ခုမှာရထတဲ့မြတ်ရုပ်များပြည့်စုံသည်ကစ၍တဲ့။နော်။အစင်မပြတ်ထက်ခါထက်ခါဖြစ်တာကိုတဲ့။တန်တတိလို့ဆိုတယ်။နော်ဒါဖြင့်ဥပစီယဆိုတာပါလေတဲ့ပဋိသင်္ဍီတီဇနော်ပထမဖြစ်ချင်းအဲ့ဒီနောက်တဘောအတွက်ရတ်တိုက်တမျှရုပ်တွေပြည်စုံသည့်တိုင်အောင်ဆက်ပြီးတော့ဖြစ်တာကိုဥပစီယလို့ခေါ်တယ်နော်အဲ့တော့ခုနပြောသလိုပဲဘဝတစ်ခုမှဖြစ်တဲ့လူဘဝပေါ့လေဟုတ်လားဟိုနတ်ဘဝတွေပြမဘဝတွေကြတော့သူတို့ကတော့ဟိုဘဝကနေဆိုဖြစ်တာပေါ့လူတို့တိရိစ္ဆာန်တို့ကြတော့အမယူဝါမှာပဋိသင်္ဍီနေရတယ်နော်တော့မဥထဲမှာပြိတ္တန်တွေနေရတာအဲ့တော့အဲ့လိုစဖြစ်ပြီးကစပြီးတော့ဘဝတစ်ခုမှာရတတ်တဲ့ရုပ်တွေပြည့်စုံသည့်တိုင်အောင်ဖြစ်နေတာကိုဥပစယနော်ပြီးတော့အဲ့ဒီဟိုပြည့်စုံသည်ကစပြီးတော့အစင်မပြတ်ထက်ကဖြစ်တာကိုတန်တတိလို့ဒီလိုခေါ်တယ်တဲ့ဒါမှမဟုတ်အမှန်နဲ့ပြောရင်ဥပစယနဲ့တန်တတိကအမှန်ကတော့ဘာလို့ဆိုဇာတိကိုပဲခေါ်တာတဲ့နော်အစဆိုတာဖြစ်ပေါ်မှုဒါကိုပဲဥပစယတန်တတိလို့အဘိဓမ္မာမှာ ခွဲပြီးတော့ဟောတယ်တဲ့ဘာကြောင့်ဒီလိုခွဲဟောတာတော့လဲတုတ်တံမှာတစ်ခုတည်းဟာပြီးတော့မှတစ်ခုဘာကြောင့်ဟောတာတရားနာဝီနေရတို့ဤလူကြလေအောင်ဟောတော်မူသည်တဲ့เนาะအဲ့တော့မြတ်စွာဘုရားတရားဟောတဲ့အခါမှာဝီနေရတွေရဲ့အလူကိုလည်းကြည့်ပြီးတော့ဟောတာအပြီးတော့မှဟာတကယ်တိကျတဲ့ဒေသနာလို့ဆွေးရပေမဲ့လို့မြတ်စွာဘုရားဟာဝီနေရတွေရဲ့အလူအကျိုက်ကိုလိုက်ပြီးတော့ဟောတဲ့နေရာတွေရှိတယ်เนาะဒီလိုဟောမှဝီနေရတွေအကျွတ်တရားရမှာဆိုတော့မှားလည်းမမှားဘူးလေเนาะဒီလိုလိုက်ပြီးတော့ဟောရတယ်ဘာကြောင့်လဲဆိုတော့မြတ်စွာဘုရားတရားရဲ့ရည်ရွယ်ချက်ကတတ္တဝါဒီကျွတရားရဖို့ရည်ရွယ်ချက်ကိုမိမိရဲ့တပည့်ညွန်ညာကိုထုတ်ဖို့ကြောပါဖို့ရည်ရွယ်ချက်မှမဟုတ်ပဲเนาะဒါကြောင့်မို့တတ္တဝါဒီကဒီလိုဟောမှပဲကျွတရားရမယ်ဆိုဒီလိုပဲဟောလိုက်တယ်ဒါကြောင့်မို့ဒီဖြစ်ပေါ်မှုเนาะအစစွာဖြစ်ပေါ်မှုသဘောတရားကိုပဲအပြီးတော့မှကြတော့ဥပစေယဟိတန္တတိဟိလို့ဒီလိုဟောတော်မူတယ်နော်ဒါကြောင့်ဝင်နှစ်ခုကွဲသွားတယ်အမှန်တော့ဇာတိကိုပဲခေါ်တယ်နံပါတ်29ကပါတော့ဇရတာတဲ့နော်ဇရတာဆိုတာအိုမင်းရင့်လျော်ခြင်းလို့ဆိုလိုတယ်ဇရာဆိုတာကြောက်ဦးတယ်မဟုတ်လားနော်ဇရာဇရာနဲ့ခေါ်တယ်ဟုတ်လားဇရာဆိုပါတော့အိုတာရင့်လျော်တာနော်ဆွေးမြေ့တာပေါ့အနိစ္စတာဆိုတာကမမြဲခြင်းဆိုလိုတာတော့တည်ခြင်းလို့ဆိုလိုတယ်တည်ခြင်းဆိုတာဒီနေရာမှာချုပ်သွားတာကိုဆိုလိုတယ်နော်စိတ်တစ်ခုဖြစ်တဲ့အခါမှာခဏငယ်ဘယ်နှချက်ရှိတော့ဟမ်သုံးချက်ရှိတော့မဟုတ်လားဥပတ်ရယ်ထီရယ်ဘင်းရယ်အာနော်ဒီမှာလည်းပဲအမှန်တမ်းပြောရင်ဥပစီရနဲ့တန်တတိကရုပ်ရယ်ဥပတ်ပဲနော်ဇရတာဆိုတော့ပါတော့ထီပဲဥအနိစ္စတာဆိုတော့ပါတော့ဘင်းပဲနော်အဲ့ဒီလိုဖြစ်တီပြက်ပါပဲเนาะဖြစ်တည်ပြက်ဥပတ်ထီးပင်ပါပဲဟုတ်လားသူတို့ကအမှန်ကတော့ရုပ်တိကြရယ်လို့မဟုတ်ပါဘူးเนาะဟိုတကယ်ရှိတဲ့ရုပ်တည်ရဲ့အခိုက်အတန့်ပါပဲသူတို့ကမှတ်သားချင်းဖြစ်တဲ့အတွက်ကြောင့်မို့ဒီရုပ်လို့သူမှခေါ်တယ်လက္ခဏာရုပ်လို့ခေါ်တယ်เนาะဖြစ်တဲ့အခိုက်အတန့်မှာဘာတော့ဥပစီရနဲ့တန်တတိเนาะရင့်ရောနေတဲ့အခိုက်အတန့်မှာဇရတာချုပ်သွားတဲ့အခိုက်အတန့်အနိစ္စတာလို့ဒီလိုခေါ်ရတယ်ဒါလက္ခဏာယုတ်၄ပါတဲ့နော်အဲ့တော့အားလုံးပေါင်းလိုက်ရင်ယုတ်ဘယ်နှပါးရှိလဲ28ပါနော်အဲ့ဒီမှာဝိကာဝိတ္တယယုတ်9ပါးထဲမှာသတိထားရမယ်ပြီးတော့ကိုဝိကာရယုတ်5ပါးကိုသတိထားရမယ်နော်ဝိကာရယုတ်5ပါးထဲမှာကာဝိညာဉ်ဝစီဝိညာဉ်ကထပ်ပါနေတယ်ဒါကြောင့်မို့အတူမှာခဏန်းထိုးမထားဘူးဟုတ်ပြီလားအဲ့တော့ခဏန်းမထိုးတာဘယ်နှခုပါလဲအဲဖုဒ္ဓဘာယုံမထိုးဘူးနော်ကာယဝိညာဉ်မထိုးဟိုနောက်တစ်ခါထက်လာတဲ့ကာယဝိညာဉ်ဥသိဝိညာဉ်မထိုးဘူးအဲအဲ့ဒါတွေထိုးလိုက်ရင်ရှုပ်ကုန်မှာဆိုလို့ရုပ်ကိုတကယ်ကြီးတဲ့ခါကျတော့ရုပ်28ပါးရှိတယ်လို့ဒီလိုပဲယူဆရတယ်နော်ဒီလိုပဲအဲဒီကျမ်းဂန်မှာလာတယ်အဲ့ဒီရုပ်28ပါးမှာတဲ့နော်နံပါတ်1ကနံပါတ်18အထိတဲ့ရုပ်များကိုတဲ့နော်တဘာဝရုပ်လို့လည်းခေါ်တယ်တလက္ခဏယုတ်လို့လဲခေါ်တယ်နိဗ္ဗာန်ယုတ်လို့လဲခေါ်တယ်ရူပယုတ်လို့လဲခေါ်တယ်တမတနယုတ်လို့လဲခေါ်တယ်ဆိုလိုတာကအဲ့ဒီယုတ်တွေကယုတ်အစ်စ်တွေနော်တကယ်ပရမတ္ထအားဖြင့်တကယ်ကိုထင်ရှားရှိတဲ့ယုတ်တွေကြံတဲ့ဟာတွေကတော့အဲ့ဒီလိုဟိုတကယ်ထင်ရှားရှိတာမဟုတ်ဘူးထင်ရှားရှိတဲ့ယုတ်တွေရဲ့အမှုအရာအခြေအနေတွေပဲနော်ဒါကြောင့်မို့ဟိုသမတနာကြတော့ပေါ်လိမ့်မယ်ဟုတ်လားပထမပါတော့တဘာဝယုတ်တဲ့တဘာဝဆိုတော့တကယ်သဘောဟုတ်တယ်ယုတ်ပေါ့နော်တဘာဝယုတ်အဲတာလက္ခဏယုတ်ဆိုတာပါတော့လက္ခဏဆိုတာပါတော့အမှတ်အသားနော်အေးအဲ့တော့တဘာဝယုတ်ဆိုတာကတကယ်သူတို့မှာသူတို့သဘောတကယ်ရှိတယ်နော်ဆိုတော့ပထဝီဓာတ်ဆိုရင်ပါလေအဲခက်မာတဲ့သဘောရှိတယ်ဟုတ်လားအဲ့ဒီခက်ခမ်းပါတဲ့သဘောဟိုကိုပိုင်ရှိတဲ့ယုတ်တည်းလို့ဆိုလို့တယ်နော်သူသဘောလက္ခဏာအကုန်ရှိတယ်နောက်ယုတ်တည်းကြတော့အဲ့လိုတကယ်ရှိတာမဟုတ်ဘူးဒါမှမဟုတ်ဟိုရှိတဲ့ယုတ်တည်းရဲ့အမှုအရာတစ်မျိုးဖြစ်တဲ့အတွက်ကြောင့်သူတို့ကိုလည်းပဲယုတ်လို့ခေါ်ရတာနော်အဲ့တော့ပထဝီဓာတ်မှာဆိုရင်ခုနကပါရောကက်ခလသဘောရှိတယ်နော်အဲ့ဒီကိုလက္ခဏာကိုစီပါတဲ့ယုတ်တည်းကိုတဘာဝယုတ်လို့ခေါ်တယ်တလက္ခဏာယုတ်ဆိုလက္ခဏာဆိုဒီနေရာမှာမှတ်သားကြောင်းမှတ်သားကြောင်းဆိုဒီနေရာမှာအနိစ္စဒုက္ခအနတ္တနော်အဲ့လိုအများဆိုင်ရာလက္ခဏာ အဲ့ဒီမှတ်သားကြောင့်မရှိဘူးလားယုတ်ဒီမှာအနေဆဒုက္ခနာတာမရှိဘူးလားရှိတာပေါ့နော်ဒါကြောင့်မို့အဲ့ဒီယုတ်ဆက်ရှိပါကိုဘာလို့ခေါ်လဲသလက္ခဏာလို့ဒီလိုလဲခေါ်လက္ခဏာရေး၃ပါးဆိုတော့အကြောက်ရဲမဟုတ်လားနော်လက္ခဏာရေး၃ပါးအဲ့အနေဆဒုက္ခနာတာနိဗ္ဗာန်ယုတ်တဲ့နော်နိဗ္ဗာန်ယုတ်ဆိုတာကဘာလဲဆိုတော့ကံစိတ်ဥဒ္ဓအဟာရဆိုတဲ့အကြောင်းတရား၄ပါးနောက်ကြတော့လာလိမ့်မယ်နော်အဲ့ဒီကံစိတ်ဥဒ္ဓဟာရဆိုတဲ့အကြောင်းတရား၄ပါးတို့ကဖြစ်စီအပ်တဲ့ယုတ်ကိုနိဗ္ဗာန်ယုတ်သူတို့ကြောင့်ဖြစ်လာတဲ့ယုတ်ကိုနိဗ္ဗာန်ယုတ်လို့ခေါ်တယ်နိဗ္ဗာန်ဆိုတာပြီးပြီးတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်သူတို့ကလှုပ်လိုက်လို့ဒီမှာအပြီးအစီးပေါ်လာတယ်ပေါ့လေနော်နိဗ္ဗာန်ယုတ်လို့ဒီလိုလဲသူတို့ခေါ်တယ်နောက်ပိုင်းကျတော့အဲ့ဒီနိဗ္ဗာန်ယုတ်ဆိုတဲ့နာမည်ကိုခဏခဏသုံးလိုက်မယ်နော်တဘာဝယုတ်ဆိုတာသိပ်သုံးမှာမဟုတ်ဘူးသလက္ခဏာယုတ်ဆိုတာအဲ့ဒီနာမည်ကိုသိပ်မသုံးဘူးဒီ78ပါးကို refer လုပ်ချင်ရင်နိဗ္ဗာန်ယုတ်78ပါးလို့ဒီလိုသုံးလိုက်မယ်နော်အဲ့ဒါကြောင့်နိဗ္ဗာန်ယုတ်78ပါးဆိုတော့ဘာလဲဆိုရင်ပထမ78ခုပဲဟုတ်လားအဲ့ဒါလေးမှတ်တာနိဗ္ဗာန်ယုတ်လို့လည်းခေါ်တယ်ပြီးတော့ဘာလို့ရူပယုတ်လို့လည်းခေါ်တယ်ဆိုလိုတာကတော့နခတ်ချက်ဆိုရင်လေးနဲ့စီခြင်းနဲ့ပေါ့နော်အဲ့တော့လူဟုတ်တယ်လူပဲလူအစ်စ်ပဲနော်ဆိုသလိုပဲယုတ်တကယ်စစ်တဲ့ယုတ်ကိုရူပယုတ်ရူပယုတ်ဆိုတာပါဠိလိုရူပဆိုယုတ်ယုတ်ပဲဟုတ်တယ်မလားယုတ်ယုတ်ဆိုပါလားဆိုတော့ယုတ်ဆိုတကယ့်ကိုဆိုတဲ့အတိုင်းပဲဟုတ်လားဒီဖောက်ပြန်တတ်တဲ့သဘောရှိပါတယ်နော်တကယ့်ယုတ်အစ်စ်ပါလို့ဆိုလို့ဒါမို့ရူပဒါကရူပယုတ်နောက်ဆုံးကပါလဲတမ္မတနယုတ်တဲ့တမ္မတနဆိုတာကတော့တရားထိုင်လို့သိလိမ့်မယ်ဟုတ်လားဒီဝိပဿနာထိုင်တဲ့အခါကျတော့လက္ခဏာရေးသုံးပါးတင်ပြီးတော့ဆင်ခြင်သုံးသက်လို့သုံးသက်ရတယ်နော်အနိစ္စဒုက္ခအနတ္တအဲ့ဒီလိုအနိစ္စဒုက္ခအနတ္တလို့လက္ခဏာရဲ့သုံးပါးဆင်ခြင်သုံးသက်လို့ရတဲ့ယုတ်ကဟောဒီ78ပါးနော်ဝိညာဉ်ယုတ်သွားပြီးတော့အနိစ္စဒုက္ခနက္ခတ္တလို့လို့မရဘူးဟုတ်ကဲ့လားအာကတသွားလို့လို့မရဘူးနော်တခြားယုတ်တွေသွားလို့လို့မရဘူးဝိပဿနာရှုခေါင်းတဲ့ယုတ်ဟာပဲယုတ်တွေလေဒီ78ပါးနိဗ္ဗာန်ယုတ်78ပါးဒါကြောင့်မို့သူတို့ကိုဘာလို့ခေါ်လဲတမ္မတနယုတ်လို့ခေါ်တယ်နော်အဲ့တော့အနေစာဒုက္ခနာတ္တလက္ခဏာသုံးပါးတင်ပြီးတော့သုံးသက်လို့ရတဲ့ရှုလို့ရတဲ့စီးဖြန်းလို့ရတဲ့ယုတ်မျိုးကိုတမ္မတနယုတ်လို့ခေါ်တယ်။ဝိပဿနာဉာဏ်ဒီထဲမှာတမ္မတနဉာဏ်ဆိုလို့ပါတယ်မဟုတ်ဘူးလား။အဲဟိုဉာဏ်7ပါးဆိုသူကပထမဆုံးဉာဏ်ပေါ့လေနော်။ဒါမှမဟုတ်သူရှိရရှိလို့ရှိသေးတယ်ဟုတ်လားနာမရူပပရိစ္ဆေတတို့ဘာလို့ထားပါတော့။အေးဒါကြောင့်မို့ဒီယုတ်28ပါးတည်းကပထမ78ပါးဟာပို့ပြီးတော့အရေးကြီးတယ်လို့မှတ်ရမယ်နော်တကယ်ကိုအထီးကိုရှိတယ်ဆိုရင်ဒီယုတ်ဆက်ရှင်ပါကိုပဲဆိုလို့လိမ့်မယ်နော်နောက်ပင်တတ္တမဘိုင်းတွေဘာတွေကြတော့သဘောတရားမှာအထီးကိုရှိတဲ့သဘောတရားကောက်လိုက်တဲ့ခါကျတော့အဲ့ဆက်ရှင်ပါကကောက်တော့လဲနော်ဟိုကျန်တာမကောက်ဘူးတားထားခဲ့တာဟုတ်လားအဲ့တော့ကျန်တဲ့ဟာတွေကတော့ဒီဆက်ရှင်ပါရဲ့မူအရာအချင်းအရာလေးတွေပဲတဲ့ဒါကြောင့်မို့ပထမ18ခုကိုသဘာဝယုတ်နော်တကယ်ကိုသူသဘောလက္ခဏာတကယ်ရှိတဲ့ယုတ်တလက္ခဏာယုတ်နော်အနေစာဒုက္ခနာတာလက္ခဏာနဲ့တကွာဖြစ်တဲ့ယုတ်နိဗ္ဗာန်ယုတ်ဆိုကံစိတ်ဥဒ္ဓဟာရကြောင့်ဖြစ်တဲ့ယုတ်ရူပယုတ်ဆိုရင်တကယ်ကိုဖောက်ပြန်တတ်တဲ့ယုတ်နော်တမတနာယုတ်ဆိုရင်ဝိပဿနာစီးပြန်ရတဲ့ယုတ်ဟာဒီလိုခေါ်ရတယ်တဲ့အေးဒါယုတ်28ပါးသုတ္တံပါဠိတော်တို့၌ဟောအပ်သောဇာတိယုတ်ကိုပင်အပိဓမ္မာ၌ဥပစယတန္တတိဟုအမည်နှမျိုးခွဲ၍တရားနာဝိနည်းရတို့အလိုကြလျောင်ဟောတော်မူသည်အေးဒါဟာယုတ်28ပါးနော်အစတော့ပြောခဲ့သလိုပဲဒီယုတ်28ပါးဟာ chemistry အနေနဲ့ပြောမယ်ဆိုရင် element တွေပဲအဲ့တော့ဒီတတ္တဝါတွေမှာလည်းပဲဒီယုတ်28ပါးနော်ရှိတာပဲအပြင်မှာဆိုတော့ယုတ်28ပါးလုံးတော့မရှိဘူးပေါ့လေဟုတ်လားဆိုတော့အပြင်မှာလည်းပဲအပြင်လိုက်ယုတ်တွေရှိတာပဲနော်ညာဒါယုတ်28ပါးဒါလည်းပဲဟိုစေတသိက်52ပါးမှတ်တယ်လို့ပဲယုတ်28ပါးလဲကြည်အောင်မှတ်ရမှာပဲနော်ဒါကြောင့်မို့စိတ်တစ်ခုယုတ်90ကြည်အောင်မှတ်ရတယ်စေတသိက်52ပါးကြည်အောင်မှတ်ရတယ်ယုတ်28ပါးလဲကြည်အောင်မှတ်ရတယ်ဒါမှနောက်ခါကျတော့ဘယ်ယုတ်တရားကံကြောင့်ဖြစ်တာယုတ်နော်ကံကြောင့်ပဲနော်ယုတ်ဖြစ်ကံကြောင့်ဖြစ်တာယုတ်ဘယ်နှမျိုးစိတ်ကြောင့်ဖြစ်တာယုတ်ဘယ်နှမျိုးစသဖြင့်ခွဲလာတဲ့ခါကျလဲဒါမကြည်ရင်ဟိုဟာဖြစ်တတ်တယ်နော်မျက်စိအမျက်စိလဲရတယ်ဒါကြောင့်မို့ဒီနေ့ဒီယုတ်28ပါးကိုလည်းပဲကြည်အောင်ပေါ့လေအမှတ်ထားရမယ်နော်အဲ့ပြန်ပြီးတော့အကိုင်းလုံးလက်စမ်းပါဦးမဟာဘုတ်ဘလောက်တော့မဟာဘုတ်၄ပါးအ
အဲ့ဒီမဟာဘုတ်ကိုမှီတဲ့ဥပါဒါယုတ်24ပါနော်အဲ့ဒီဥပါဒါယုတ်24ပါကဘာတွေတော့ပတာတေပတာဒယုတ်5ပါဝိတယယုတ်9ပါပဲပြောကြပါစို့နော်9ပါဘာဝယုတ်2ပါဟတယယုတ်ဇီဝိတယုတ်အာဟာရယုတ်အာဂါတယုတ်ဝိညာယုတ်2ပါဝိကာရယုတ်5ပါ3ပါနော်5ပါပဲပြောကြစို့ဥကာရယုတ်5ပါလက္ခဏယုတ်4ပါနော်အဲ့ဒါဒီပြီးတော့မှတခါတစ်ခုစီတစ်ခုစီသွားအစင်တိုင်းပဲနန်းခဏထိုးထားတယ်တနည်း3လည်းနေ28တိအောင်ဟုတ်လားအဲအဲ့တော့ခုနပြောကြတဲ့အတိုင်းပဲခဏမထိုးတဲ့ဟာဒီပါလာရင်တော့သတိထားရောအဲ့ဒါတွက်ရင်သူတို့ကိုအမြဲတမ်းသတိထားပြီးတော့ရှော့တယ်ရှော့ရမယ်တိုးတယ်တိုးရမယ်နော်အေးဒါဟာအချမ်းအပူစတဲ့ဆန့်ကျင်ပဲအကြောင်းတရားတို့ကြောင့်ဖောက်ပြန်တတ်တဲ့သဘောတရားဟာရုပ်တရားရုပ်ရဲ့အပြားပေါ်လေနော်ရုပ်အမျိုးအစားတွေတဲ့28ပါရှိတယ်နောက်လာမယ့်အပတ်တည်းကျရင်ဒါတွေကိုပဲအမျိုးမျိုးဟိုလိုဒီလိုဝေဖန်ပြီးတော့လာမယ်ဘာကြောင့်ဘာကြောင့်ဘယ်ရုပ်တွေဖြစ်တယ်ဘယ်အဲ့ဒီရုပ်တွေကဘယ်လိုဖွဲ့စည်းကြတယ်နော်ပြီးတော့တပွားမှာဘယ်ချင်းဘယ်လိုဘယ်ရုပ်ကဘယ်ချင်းစဖြစ်တယ်ဘယ်နောက်ဆုံးဘယ်ချင်းဖြစ်တယ်စသဖြင့်ဒါတွေလာမယ်ပြီးတော့မှနောက်ဆုံးကျမှနိဗ္ဗာန်လာမယ်ဒါတတိယပရမထတရားပေါ့ဟမ်ဟိုနောက်ဟိုစာရွက်ဒီနေ့၃ရက်ပြီးရမလားအဲဟိုနောက်နောက်နေ့နောက်ပတ်ကျတော့မေ့မလားခင်ဗျာအဲကုန်ပါလားကောင်းတယ်အဲဇေယျကွက်ကလေးလှုပ်ထားရှိသေးတယ်နော်ဒီနေ့မပြီးဘူးလှုပ်တာတော်တော်လက်ဝင်တယ်ဥဒေါ်လာနည်းနည်းဟောလေး